Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ28ရက်တောက်ချာနေ့မနက်ခင်း View Radio စီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထုတ်ဝင်ပေးတဲ့ DC စီပထမနာရီဝက်ကို Light Meter 25 30နဲ့40တို့ကနေဖမ်းယူနိုင်ပါတယ်။တနအိစာစင်တစ်ခုလုံးကိုတော့ Jurus Lounge ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်။ကျွန်မခင်မြူထွေးပါရှင်။
ဒေါ်နယ်ထရန့်ကိုရုရှားသမ္မတပူတင်ကဘာကြောင့်ချီးကျူးတာပါလဲ။ဝီဂါရီကိုထိုင်းကနေတရုတ်ကိုပြန်ပို့မဲ့ကိစ္စအမေရိကန်နိုင်ငံသားဝန်ကြီးရူဘီယိုကရှုတ်ချလိုက်ပါတယ်။ပြည်သူ့မကအကြီးကဲဂူတာရက်စ်မွတ်စလင်ဥပုလ္လမှာပြညာဒုက္ခသည်စခန်းကိုသွားမယ်လို့ဆိုပါတယ
်။ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်ဒေသကမြို့နယ်၄မြို့နယ်ထက်မင်းနဲ့စစ်ဆောင်စခန်းတွေမှာရေရှားပါလို့အခက်အခဲတွေကြုံနေရပါတယ်။နောက်ထိုင်းနိုင်ငံကိုထွက်ပြေးခိုလုံလာတဲ့ဝီဂါလူမျိုး40ကိုတော့ထိုင်းဆိုရကတရုတ်နိုင်ငံကိုပြန်ပို့လိုက်ပါတယ်ဒီလိုသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာအရေးစမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ် Keir Starmer နဲ့ကျယ်သပတင်းတွေကအင်မီရောမှာတွေ့ဆုံခဲ့ပြီးလက်ရှိဖြစ်ပွားနေတဲ့ယူကရိန်းစစ်ပွဲနဲ့နှစ်နိုင်ငံကုန်သွယ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။သမ္မတထရမ့်ကဥရောပနိုင်ငံတွေပေါ်မှာအခွန်တိုးပြီးကောက်ခံဖို့ထိန်းချုပ်နေတယ်လို့ဥရောပလုံခြုံရေးအတွက်အမေရိကန်ပေါ်မှာတိတ်ပြီးအားမကိုဖို့ပြောဆိုနေခြင်းမှာအခုလိုခေါင်းဆောင်နှစ်ဦးတွေ့ဆုံကြတာဖြစ်ပါတယ်။သူတို့နှစ်ဦးမတွေ့ဆုံခင်ကသမ္မတထရမ့်ကယူကရိန်းနဲ့ရုရှားတို့အဖြစ်ရအောင်အားဖြည့်ပေးမယ်ဥရောပငြိမ်းချမ်းရေးတင်းတက်တွေကိုအမေရိကန်ကနေပံ့ပိုးဖို့အဆိုပြုတာအပါအဝင်ယူကရိန်းလုံခြုံရေးအတွက်အာမခံမပေးသေးပါဘူး။ဗြိတိန်ဝန်ကြီးချုပ်ကတော့ဒီလိုလှုပ်ဆောင်စီစဉ်တာပါ။ဥရောပမဟာမိတ်နိုင်ငံတွေကြားမှာလဲယူကရိန်းကိုတက်သားဆက်ပြီးဆင်လို့ရတဲ့ပတ်သက်လို့သဘောထားတွေကွဲလွဲနေစေပါ။ဗြိတိန်ကပြင်သစ်ဥဆောင်တင်ပြတဲ့အဆိုပြုချက်ကိုသဘောတူပေမဲ့ပိုလန်ပါဝင်တခြားနိုင်ငံတွေကလက်မခံပါဘူး။ဗြိတိန်ဝန်ကြီးချုပ်ကလည်းဒီငြင်းချင်းသဘောတူညီချက်အတွက်အမေရိကန်ကနေထောက်ခံပံ့ပိုးပေးမှသာဗြိတိန်ကလက်ခံမယ်လို့ပြောဆိုနေတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းကိုငြင်းချင်းတင်းတက်တွေဆစ်လွတ်မဲ့ဘဲအကြံပြုချက်ကိုမှလက်မခံကြောင်းကျေသပင်းနေမှာပဲပြောပါတယ်ယူကရိန်းကျူးကျော်ဆင်းတဲ့ပတ်သက်ပြီးအမေရိကန်ရဲ့ဆန့်ကျင်မှုကြောင့်အမေရိကန်နဲ့ရုရှားတို့ကြား၃နှစ်ကြာနှစ်နိုင်ငံတန်ရာရှိပြီးအပြန်အလှန်ပြင်းထန်ပြေးခဲ့ကြတာကြောင့်မပြေမလည်ဖြစ်နေတဲ့တန်ဆက်ဆံရေးကိုချောမွေအောင်လှုပ်ဆောင်နိုင်မဲ့နီလန်တွေရှာဖို့နှစ်ဖက်တန်ရာရှိပြီးကျေသပင်းနေကအစ္စတန်ဘူးမြို့မှာတွေ့ဆုံဆွေးနွေးကြပါတယ်ဒီလဆောပိုင်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းဆက်သွယ်ပြောကြတာအပါအဝင်နှစ်နိုင်ငံထိတွေ့ဆက်ဆံမှုတွေလုပ်နေရကနေအခုနှစ်ဖက်တန်ရာရှိတွေတွေ့ဆုံတာပါပြီးခဲ့တဲ့သတင်းပတ်ထဲဆော်ဒီအာရေဗျမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့နှုတ်ရဆွေးနွေးပွဲဟာယူကရိန်းစစ်အဆုံးသတ်ရေးအတွက်လို့ကနဦးမှာပြောကြားခဲ့တာဖြစ်ပေမဲ့အခုလနှစ်နိုင်ငံဆက်ဆံရေးပြန်ထူထောင်မဲ့ကိစ္စကိုပါဆွေးနွေးကြတာဖြစ်ပါတယ်ရုရှားသမ္မတကအမေရိကန်အစိုးရတဲ့အဖွဲ့နဲ့ပထမအကြိမ်ဆက်သွယ်ပြောဆိုမှုကနေမျှော်လင့်ချက်တွေရလာစေတာဖြစ်ပြီးဘဝတလောကဆင်းရဲကြက်ဖြစ်ပေါ်နေတဲ့မဟာဗျူဟာဆန်ရကြီးမားတဲ့ပြဿနာကြီးတွေကိုတဖြည်းဖြည်းဖြည်းလည်အောင်ဖြေရှင်းဖို့နဲ့ဆက်ဆံရေးပြန်ပြီးထူထောင်ဖို့နှစ်ဖက်စလုံးအသင့်ဖြစ်နေတာတွေ့ရတယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစောပိုင်းမှာရွှေ့ဆိုင်းခဲ့တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်ခွင့်တွေပေါ်မှာအခွန်25ရာခိုင်နှုန်းတိုးကောက်ဖို့ကိစ္စကိုရှေ့သတင်းပတ်ထက်စတင်မယ်လို့ကျေသပရင်းနေမှာပြောကြားလိုက်ပါတယ်။ဒီအိမ်ကြီးချင်းနိုင်ငံကြီးနှစ်နိုင်ငံနှစ်ခုအနေနဲ့အမေရိကန်ပြည်ထောင်စုတဲ့မွေးရဆေးဝါးဝင်ရောက်မှုတွေကိုဟန့်တားဖို့အတွက်အသေးချာဆောင်ရွက်တာမရှိဘူးဆိုပြီးသမရကအခုလိုအခွန်စည်းကြံမဲ့အကြောင်းပြောဆိုတာပါ။တချိန်တည်းမှာပဲတရုတ်သွင်းကုန်ပစ္စည်းတွေကိုလည်းရှေ့သတင်းပတ်ကစလို့နောက်ထပ်သွင်းကုန်ခွန်10ရာခိုင်နှုန်းထပ်ပြီးတိုးကောက်မယ်လို့သမရထရမ့်က Truth Social Media ကနေတဆင့်ပြောပါတယ်။တရုတ်သွင်းကုန်တွေကိုပြည့်ရလာတဲ့10ရာခိုင်နှုန်းအခွန်တွန်းမြှင့်သတ်မှတ်ခဲ့ပြီးအခုနောက်ထပ်10ရာခိုင်နှုန်းထပ်တိုးမှလည်းဖြစ်ပါတယ်။ဒွန်းကျင်ပညာရှင်တွေနဲ့လေလာသူတွေကတော့ကုမ္ပဏီတွေကကုန်သွယ်ခွန်တက်တာအောင်ရှောင်ကွင်းလုံဆောင်နေတဲ့ကိစ္စတွေနဲ့တခြားဟာဂွက်တွေကိုကင်တွယ်ဖို့ကအဓိကကျတယ်လို့ပြောဆိုကြတာပါ။ကုန်သွယ်ခွန်အများကြီးမပေးအောင်ရှောင်းတဲ့နီလန်းကိုတရုတ်နဲ့နိုင်ငံတချို့မှလုံနေတာကတော့တရုတ်နိုင်ငံကပစ္စည်းတွေကိုဂျာနိုင်ငံတစ်ခုကိုပို့ပြီးMade in China တရုတ်နိုင်ငံထုတ်ပစ္စည်းဆိုတဲ့ဒစိမ့်ကိုခွာဒစိမ့်အစ်စ်ပြောင်းတက်ပြီးတော့မှအမေရိကန်နိုင်ငံကိုတင်သွင်းလာမည်ဖြစ်ပါတယ
်
American တမ်းမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့9နိုင်အထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ VOA American တန်ကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းဆိုရကဝီကန်40တဲ့မနေ့ကိုတရုတ်နိုင်ငံပြန်ပြီးပို့တာအတွက်အမေရိကန်ကပြင်းပြင်းထန်ထန်ရှုံချကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကဖေဖော်ဝါရီ29ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူတို့ဟာတရုတ်နိုင်ငံထဲမှာလူခွင့်ရေးခံစား권မရဘဲဖိနှိပ်နှောက်ယှက်တာအရမခိုင်းစေတာနဲ့နှိမ့်ဆက်ညှဉ်းပန်းတာခံရနိုင်ကြောင်းနဲ့ထိုင်းရဲ့အခုလောက်ရတဲ့ထိုင်းရဲ့ကာလာတရှိမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်နေနဲ့ဆိုရင်ကြောင်းဒါဟာညှဉ်းပန်းနှိမ့်ဆက်မှုကိုလက်မခံတဲ့ကုလပဒိညာအရာရောလူတွေအစအနရှာမရပဲပျောက်သွားတာကိုကာကွယ်ရမယ်နိုင်ငံတကာသဘောတူညီချက်ကိုပါချိုးဖောက်ရရောက်နေတယ်လို့လည်းမြေပန်ပါတယ်။ဒါအပြင်ခန္ဓာရင်းနဲ့အာနယ်သူတွေကိုအစင်လာနဲ့အကာအကွယ်ပေးခဲ့တဲ့ထိုင်းလူလူရဲ့လုပ်ရက်ကိုဆန့်ကျင်နေတဲ့အပြင်လူခွင့်ရဲ့အကာအကွယ်ပေးဖို့ပေးထားတဲ့ဂရိကွက်နယ်လည်းမညီဘူးလို့ပြောပါတယ်။နိုင်ငံအစိုးရအားလုံးနေနဲ့ကိုယ်နိုင်ငံနဲ့ရောက်လာပြီးအကာအကွယ်ကိုတောင်းခံတဲ့ဝီဂါတွေကိုတရုတ်ပြည်ကိုအတင်းအဓမ္မပြန်ပြီးမပို့ဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးဖိနှိပ်မှုရော့ပါရေးအတွက်အဖိနှိပ်ခံရသူတွေနဲ့အတူအမေရိကန်ကရက်တီပေးဖို့အကူအညီတွေကိုပေးဖို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကကြီးမှုကျင်းပတဲ့ February 29ရက်နေ့အွန်လိုင်းကြားနာပွဲမှာမြန်မာနိုင်ငံဘက်ကတက်ရောက်ဆွေးနွေးသူတွေကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအကူပြောင်းကာလမှာနိုင်ငံတွင်းဘာသာရေးအဖိနှိပ်ခံရသူတွေရဲ့အခြေအနေနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်လာဖို့နောက်ခြေလှမ်းတစ်ရပ်ဆိုတဲ့ခေါင်းစဉ်နဲ့ကျော်တော်အမတ်တွေမီဒီယာတွေအပါအဝင်အွန်လိုင်းလူလူဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ကော်မရှင်ဒုတိယဥက္ကဋ္ဌမီယာဆိုလိုဗစ်နဲ့ကော်မရှင်နာမင်းကြီးအစစ်မောင်မုတ်တို့မိန်ကွန်းပြောကြားခဲ့ကြတဲ့ဒီဆွေးနွေးပွဲကိုကချင်ခရိယန်ခေါင်းဆောင်ရွင်ဂျာ RMCN ကွန်ရဲ့တီထောင်သူယက်စမင်ဦးလာချင်းလူခွင့်ရဲ့အဖွဲ့ CHRO အမှုဆောင်ဒါရိုက်တာဆလိုင်းဇာဦးလင်းနဲ့အစုလိုက်တက်ဖြတ်မှုအဆုံးသတ်ရေးနဲ့ကာကွယ်ရေးအဖွဲ့ PAEMA ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြံပေးဂျက်စီကာအွန်နီတို့ကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂရူဒရက်ဆာမွတ်စလင်ဥပုပ်လရမဒန်ကာလခရီးစဉ်ဖြစ်တဲ့မတ်လ13ရက်ကနေ16ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျရစ်ကဂျေဇီဘရင်းရဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်သူဟာကောက်ဆက်ပြစားမှာရွင်ကြံဒုက္ခသည်တွေနဲ့တွေ့ဆုံမှာဖြစ်တဲ့အပြင်ဒက်ကာမှလည်းဘင်္ဂလားဒေ့ရှ်ယာယီအစုအချံပေးမဟာမတ်ယူနက်စ်နဲ့တွေ့ဆုံဖို့ရှိပါတယ်။အချိန်ထဲမှာပဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလီပိုဂရန်ဒေးကဒက်ကာကအစုအဧကရာတွေ့ဆုံပွဲမှာရွင်ကြံဒုက္ခသည်ဆရာနိုင်ငံတကာအစည်းအဝေးကိုကုလသမဂ္ဂမှကျင်းပဖို့ပြောကြားလိုက်တာကြောင့်ဒီနိုင်ငံတကာအစည်းအဝေးမှာရွင်ကြံပြဿနာကိုအောင်မြင်အောင်ဖြေရှင်းချဖို့ဘင်္ဂလားဒေ့ရှ်ယာယီအစုအချံပေးမစ္စတာယူနစ်ကပန်ကြလိုက်တာပါ။ရွန်ဂျာပြဿနာဟာဆယ်စုနှစ်နဲ့ချီကျနေပြီဖြစ်တဲ့လူသားစာနာမှုဆိုင်ရာကြေကွဲပွဲပြဿနာဖြစ်နေပြီးဒါကိုကမ္ဘာကအာရုံစိုက်လာပြီးအကူအညီပေးကြဖို့လည်းတောင်းဆိုပါတယ်။ဒီပြဿနာကိုအောင်အောင်မြင်မြင်ဖြေရှင်းဖို့နဲ့ခိုင်မာတဲ့ရလဒဇုံတရားပေါ်ထွက်ရေးအတွက်မျှော်လင့်ချက်ထားဖို့အပြင်ရွန်ဂျာအရေးအတွက်ရေးရတဲ့အနာကဖန်တီးပေးနိုင်မယ့်နည်းလမ်းရှိရမှာဖြစ်ကြောင်းလည်းပြောပါတယ်
ဖေဖော်ဝါရီလ28ရက်တောက်ကြနေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်ပြုသက်ပြပြခဲ့တာပါရှင်။အခုဆက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်ပေးမယ့်အထက်ကအရင်ဆုံးတော့အမေရိကန်သတင်းတစ်ပုဒ်နဲ့စပါမယ်ရှင်။ယူကရိန်းကမြေရှားတပ်ထုတွေကိုအမေရိကန်အနေနဲ့ရယူနိုင်မဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့အတွက်ယူကရိန်းသမ္မတဇယ်လန်စကီဟာအမေရိကန်သမ္မတအင်ဂျီရောကိုတောက်ကြနေမှာလာရောက်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဒါပေမဲ့လည်းဆွေးနွေးဖို့ကိစ္စတချို့ကြံနေသေးတဲ့အကြောင်းယူကရိန်းသမ္မတဘက်ကတော့ပြောဆိုထားပါရယ်။ဒီကြောင့်ဗီဒီယိုသတင်းတောက်အနီတာဘာဝဲပေးပို့တဲ့သတင်းကိုတော့ကိုကြီးညံ့ကပြောပြပါမယ်ရှင
်။ယူကရိန်းသမ္မတဟာတောက်ကြနေမှာအမေရိကန်သမ္မတအင်ဂျီရောကိုရောက်လာပြီးဒက်တက်တူသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိတာကြောင့်သဘောတူညီချက်ရဖို့နှီးပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါရယ်။ဒီဆွေးနွေးနေစဲသဘောတူညီချက်ဟာယူကရိန်းကမြေရှားတပ်တူတွေအပေါ်အမေရိကန်အနေနဲ့ရယူခွင့်ရှိမှာဖြစ်ပြီး၃နှစ်ကျော်လာပြီဖြစ်တဲ့ရုရှားကျူးကျော်စစ်ကိုခုခံဖို့အမေရိကန်ရဲ့ထောက်ပံ့မှုတွေအပေါ်ပြန်ပေးတာလည်းဖြစ်ပါတယ်သမ္မတထရန့်က
We will be signing an agreement မြေရှားတတ်ထုနောက်ဒီတခြားကိစ္စတွေနဲ့ပတ်သက်ပြီးတော့အလွန်ကြီးတဲ့သဘောတူညီချက်ကြီးတစ်ခုကျွန်တော်တို့လက်မှတ်ရေးထိုးဖို့ရှိပါတယ်
။ဒါပေမဲ့လည်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလက်ရှိသဘောတူညီချက်မှာမပါတဲ့အရေးကြီးတဲ့တစ်ချက်ကိုထောက်ပြပါဗျ။ဒါကတော့ယူကရိန်းလုံခြုံရေးကိုအာမခံဖို့ပါ။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကတော့ယူကရိန်းနေအဓိကလိုချင်တဲ့မျှော်လင့်ချက်ကိုထရမ့်ကပယ်ချထားပါဗျ။ဒါကတော့နေတိုးအဖွဲ့ဝင်ဖြစ်ဖို့ပါ။သမ္မတဇလန်စကီက
In this deal, there are only, you know, basic things about that.
အခုသဘောတူညီချက်မှာအခြေခံကိစ္စတွေဖြစ်တဲ့လုံခြုံရေးသဘောတူညီချက်လို့ကိစ္စတွေပါဝင်ပါတယ်။ဒါပေမဲ့လည်းကျွန်တော်ကတော့အဲ့ဒါအဓိကမဟုတ်ဘူးလို့ထင်ပါတယ်။နောက်လာမယ့်အဆင့်ကအဓိကပါ။အနာဂတ်မှာလုံခြုံရေးအမကန်ချက်မရှိရင်ကျွန်တော်တို့မှာတရားမျှတတဲ့ငြိမ်းချမ်းရေးရှိမှာမဟုတ်ပါဘူး။ Trump ပြောနေတဲ့အပြစ်ရဲ့ရေးဆိုတာလည်းတကယ်ရှိမှာမဟုတ်ပါဘူး။အဲ့ဒါမရှိဘူးဆိုရင်ဘာမှလည်းအလုပ်ဖြစ်မှာမဟုတ်ပါဘူး။ကျွန်တော်တို့မှာဘာမှလည်းရှိမှာမဟုတ်ပါဘူး။
ဒတ်တတုသဘောတူညီချက်ကဇလန်စကီအဆိုပြုထားတဲ့မူလငြိမ်းချမ်းရေးအစီအစဉ်ရဲ့အစိတ်အပိုင်းပဲလို့ဂျာမန်မာရှယ်ရန်ပုံငွေအဖွဲ့ကအိုလီနာပရိုကိုပန်ကိုကပြောပါတယ
် It is difficult for the Ukrainian government to completely go back on the offer
ယူကရိန်းအစိုးရအနေနဲ့ကမ်းလှမ်းချက်ကိုလုံးဝနောက်ပြန်ဆုပ်ဖို့တိုက်ခိုက်ခဲ့ပါတယ်စိတ်မကောင်းစရာယူကရိန်းအဆိုပြုချက်ကိုတုံ့ပြန်ပြီးကမ်းလှမ်းတဲ့သဘောတူညီချက်မူကြမ်းကစိတ်ပျက်စရာတစ်ဖက်သက်ကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့သဘောတူညီချက်ကပို့ပြီးတော့မျှတသွားပုံရတာကြောင့်ယူကရိန်းအစိုးရအနေနဲ့လည်းလက်မှတ်ထိုးဖို့အဆင်သင့်ပါ
To sign it
သဘောတူညီချက်ကိုလက်မှတ်မထိုးခင်မှာအသေးစိတ်ညှိနှိုင်းတာတချို့ရှိလာနိုင်တယ်လို့မျှော်လင့်ထားတဲ့အကြောင်းUkraine banner ye winji ajan pe haung le phit de proko banko ga pyo ba de
There is some progress in terms of mentioning guarantees as a factor but it will have
ama khana ko acha takhu ni ne phaw pya tha ra ga le to tat mu tacho shi ba de da bin me le naw song tabor tu ni jet ma di the a the sait pa win ya ma ba အခုလက်ရှိမှာတော့လုံခြုံရေးနဲ့ယင်းနှိမ့်နှံမှုကြားဆက်ဆက်မှုတိတိကျကျရှိတယ်လို့ပြောမထားပါဘူး။အခုအချိန်မှာတော့ဒါဟာလုံခြုံရေးသဘောတူညီချက်မဟုတ်ပဲယင်းနှိမ့်နှံမှုသဘောတူညီချက်ပဲဖြစ်ပုံရပါတယ်
။အခုရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲအဆုံးမသတ်ခင်မှာတခြားအသေးစိတ်သဘောတူရမှာတွေလည်းရှိပါတယ်။အခုအချိန်မှာရုရှားဟာနိုင်ငံတကာကအတိအမှတ်ပြုထားတဲ့ယူကရိန်းပိုင်နဲ့၅ပုံတစ်ပုံကိုထိန်းချုပ်ထားပြီးတော့ငြင်းကြမ်းစွာဖြေရှင်းဖို့သဘောတူညီချက်ရှိလာရင်တော့ဒါတွေကိုပြန်မပေးဘူးလို့ကြေငြာထားပါတယ်ခင်ဗျာ။
ကိုညဉ့်ညံ့ပြပြခဲ့တာပါရှင်ယူကရိန်းသတင်းတပုတ်ကိုတစ်ဆက်တည်းပဲတင်ပြပေးချင်ပါတယ်လာမယ့်ဆယ်စုနှစ်အတွင်းယူကရိန်းနိုင်ငံကိုပြန်လည်ထူထောင်ဖို့အတွက်ဆိုရင်အမေရိကန်ဒေါ်လာ524ဘီလီယံလိုအပ်မှာဖြစ်တယ်လို့ထိခိုက်ပျက်စီးမှုနဲ့လိုအပ်ချက်အလျင်အမြန်ဆန်းစစ်မှုအကဲဖြတ်ချက်အစဉ်ကစားတင်မှာဖော်ပြပါတယ်ဒီအစဉ်ကစားကိုတော့ကုလသမဂ္ဂယူကရိန်းကုလသမဂ္ဂနောက်ယူကရိန်းအစိုးရနောက်ကမ္ဘာ့ဘဏ်အဖွဲ့နဲ့ဥရောပကော်မရှင်တို့ပေါင်းပြီးတော့ထုတ်ပြန်ခဲ့တာပါခီးဖ်မြို့မြောက်ဘက်ကမိုင်60လောက်အကွာမှာရှိတဲ့ရာဟင်းမြွာလေးကိုရုရှားတွေသိမ်းပိုက်ခဲ့ပြီးတဲ့နောက်၃နှစ်အကြာမှာဒီလိုယူကရိန်းပြန်လည်ထူထောင်ရေးပဲလို့လှုပ်ဆောင်နေကြတယ်လေဆိုတော့ကိုလီဆာဘက်ကလက်သတင်းပေးပို့ထားပါတယ်ကိုရန်နိုင်ကပြောပြပါမယ်ရှင
်ရုရှားတပ်ဖွဲ့တွေကတရွာလုံးကိုဒီကျောင်းရဲ့မြောက်ခန်းထဲမှာတလားလောက်ဖမ်းဆီးထိန်းသိမ်းထားခဲ့တယ်ဆိုတဲ့2022ခုဧပြီလကရိုက်ထားတဲ့ဓာတ်ပုံတွေဟာအင်တာနက်အွန်လိုင်းမှာအလွန်ပြန့်နှံ့သွားခဲ့တာပါ
trecho resolution de una streche chetwe
2022ခုနှစ်မှာရုရှားတပ်တွေရွာတွေကိုဝင်လာပြီး၃ရက်အတွင်းမှာပဲလူတိုင်းကိုဒီမီအောက်ခန်းထဲကိုပို့ပစ်ခဲ့တာပါဒီမီအောက်ခန်းကစုစုပေါင်းအကျယ်198စတူရမီတာပဲရှိပြီးဒီအထက်မှာကကျွန်တော်တို့အားလုံးပေါင်းလူ380ရှိပါတယ်ဆိုတော့တယောက်ကိုမီတာဝက်လောက်ပဲနေရတယ်လို့ပါပဲ
ဒီမီအောက်ခန်းထဲမှာတည်သွားတဲ့ရွာသား10ယောက်ရဲ့နံပါတ်တွေကိုတော့နိုင်ငံလေးပေါ်မှာရေးထားတယ်လို့ပြောပါတယ်
name stachalo case new nam
ဒီထက်မှလူတွေအများကြီးဆိုတော့ကျွန်တော်တို့အောက်ဆီဂျင်အလုံးလောက်မရကြပါဘူးပြီးတော့ကျွန်တော်တို့တိတ်ပြီးတော့လှုပ်ရှားသွားလာလို့မရတဲ့အတွက်ခြေထောက်တွေကလည်းယောင်လာပြီးအရေပြားတွေလည်းကွဲလာပါတယ်ဒါကိုလူတွေကမခံနိုင်တော့တဲ့အတွက်တဖြည်းဖြည်းနဲ့စပြီးတေလာကြတာပါအ
ဲ့ဒီနောက်2022ခုနှစ်မတ်လ31ရက်မှာတော့ယူကရိန်းတပ်ဖွဲ့တွေဟာယဟီနာရွာကိုရုရှားတွေစီကပြန်သိမ်းယူပြီးတဲ့နောက်ရွာသားတွေလည်းဒီမီအောက်ခန်းထဲကနေပြန်ထွက်နိုင်ခဲ့ပါတယ်အဲ့မဲ့ရွာသားတွေဟာသူတို့ရဲ့ရွာကိုသူတို့လုံးဝမမှတ်မိကြတော့ပါဘူ
း174 domohospodarstvo
ရွာမှာအင်ဂျင်စုစုပေါင်း154ခုရှိပါတယ်အဲ့ထဲကအင်ဆက်9လုံးကလုံးဝမီးလောင်သွားပြီးတော့ကျန်တဲ့ဟာတွေကထိခိုက်ပျက်စီးသွားခဲ့ပါတယ်ဒီရွာလုံးကမီးလောင်ထားပြီးတော့မဲနေရပါပဲ
ရွာမှာနေတဲ့သူအတော်များများကသူတို့ရဲ့လုံခြုံရေးကိုစိုးရိမ်တာကြောင့်ဒီကနေ့ချက်ချင်းပဲထွက်သွားကြပြီးတော့တချို့လဲလာအနေငယ်ချာမှာပြန်လာတယ်လို့ရေဟောဘက်ကပြောပါတယ်လူတို့ရဲ့ဆိုရင်ကြောင့်နာမည်ရင်းကိုမတုံးမဲ့ Valentina ဆိုသူအမျိုးသမီးကတော့သူ့ရဲ့အိမ်ကအတော်လေးကိုထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါတယ်
ကျမအိမ်ကအမိုးလည်းမရှိတော့သလိုပရင်ပေါက်တွေတကားတွေဘာမှမရှိတော့ပါဘူးကျမအရန်တုန်လှုပ်အံ့ဩသွားပါတယ
်ဒီကျေးရွာကိုပြန်လည်တည်ဆောက်ဖို့အတွက်အရင်ဆုံးရောက်လာတာကတော့ပရိဒအဖွဲ့တွေပါ
ဇတရောကေယပစ်ပစလာဘိချနိရ50
သုံးနှစ်အတွင်းကျမအနေနဲ့ပူပေါင်းဆောင်ရွက်မှုလုပ်မဲ့သဘောတူစာချုပ်မူကြမ်း50ကျော်လောက်လက်မှတ်ထိုးခဲ့ပါတယ်တစ်ခုနဲ့တစ်ခုတော့မတူပါဘူးဗန္နာရေးဆောက်လုပ်ရေးပစ္စည်းတွေအပြင်လုံသားအင်အားတွေအကူအညီပေးဖို့စတာတွေပါ
Rehori Hoda Glow ရွာကနေတော်မြတ်ကတော့သူတို့ဘာသာသူတို့အိမ်တွေကိုစပြီးတော့ပြန်ဆောက်နေကြပါတယ
်ဘလွန်ကိုပေါ်စားပြပါဝိကနာဣဖစရ
ီပထမဆုံးတော့ဘရင်ပေါက်တွေကိုပလတ်စတစ်အချီတွေနဲ့ကျွန်တော်ကာလိုက်တယ်ပြီးတော့အတွင်းဘက်ကမှန်တွေကိုဆေးလိုက်တယ်အကူညီပေးရေးပရဟိတအဖွဲ့တွေကကျွန်တော်တို့ကိုဘရင်ပေါက်တွေပေးတဲ့အချိန်လောက်အထိကျွန်တော်တို့အဲ့ဒီလိုနေသွားမှာပါ
2023မှာယဟိနာရွာဟာအလုံးစုံပြန်လည်တည်ဆောက်ရေးအတွက်အစိုးရကကနဦးစတင်ခဲ့တဲ့စီမံကိန်းမှာပါဝင်ခဲ့ပါတယ်
це вулиця Дружба села Ягідне вона під час
а Дружбі лема ёє адіка пима лема і ဖြစ်ပြီးတော့ဒီဆက်ရန်နေရာကြီးတွေကြောင့်တတော်ကိုပြည့်စည်သွားခဲ့တာပါအခုတော့ဒီလမ်းကိုပြင်ပြောပြုပြင်နိုင်ခဲ့ပါပြီခြံစည်းရိုးတွေနဲ့လမ်းမီးတိုင်တွေကိုလည်းပြတ်ထားလိုက်နိုင်ပါပြီဒါမဲ့လမ်းမီးတွေကတော့မလာသေးပါဘူ
းဒီစီမံကိန်းနဲ့ရန်ပုံငွေတွေကိုတော့2024ခုနှစ်မှာယာယီအဆိုင်ထားခဲ့ပြီးတော့2025ကျမှပြန်ဆခဲ့ပြီးအခုဆိုရင်ဒီရွာမှာနေတဲ့သူတွေအားလုံးဒီပါသူတို့ရဲ့အိမ်တွေမှာပြန်ပြီးတော့နေနေကြပြီလို့ဒေသခံအာဏာပိုင်တွေကပြောပါတယ်
။ Точно сказати про майже 90%.
အခုဆိုရင်90ရာခိုင်နှုန်းလောက်ပြန်နေနေကြပါပြီ။အိမ်ဆယ်လုံးလောက်ပဲပြန်မဆောက်ရသေးတာပါ
။ဒါမဲ့လည်းစိတ်ပိုင်းဆိုင်ရာရခဲ့တဲ့စိတ်ဒဏ်ရာတွေကတော့ရှိနေတော့ပဲလို့ပြောပါတယ
်။
လူတွေကပို့ပြီးတော့စိတ်ဓာတ်ကျပြီးတော့စိတ်ခံစားမှုတွေများနေပါတယ်။အဲ့ဒီမြေရောက်ခန်းထဲမှာပဲနေခဲ့ရပြီးတော့လူတွေတော်တော်များများစပြီးတော့နေမကောင်းဖြစ်ကြပါတယ်။ကျမဘဝတလျှောက်လုံးဒါကိုဘယ်လိုမှမေးလို့ရနိုင်မှာမဟုတ်ပါဘူ
း။ရွာသားတွေကိုဖမ်းဆီးထိန်းသိမ်းထားခဲ့တဲ့အကြောင်းကိုတော့အထိမ့်မတ်အမတ်တရအဖြစ်နဲ့ထားရှိသွားမယ်လို့ယူကရိန်းအာဏာပိုင်တွေကကတိပြုထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂနဲ့ယူကရိန်းဆိုရပါဝင်တခြားအဖွဲ့အစည်းတွေကထုတ်ပြန်လိုက်တဲ့ထိခိုက်ပျက်စီးမှုနဲ့လိုအပ်ချက်အများဆန်းစစ်ချက်အစီရင်ခံစာမှာတော့ရုရှားဘက်ကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစပြီးတော့ယူကရိန်းမှာရှိတဲ့အင်ဂျီ7300ခန့်လောက်ပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ရုရှားကျူးကျော်ဆင်းတဲ့ကြုံနေရတဲ့ယူကရိန်းပြန်လည်ထူထောင်ရေးကြိုးပမ်းနေတဲ့အကြောင်းကိုကိုရန်နိုင်ကပြောပြခဲ့တာပါရှင်အခုဆက်ပြီးတော့ Weaker Muslim တချို့ထိုင်းဆွေရကတရုတ်ကိုပြန်ပို့တဲ့သတင်းကိုတင်ပြပေးပါမယ်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကသတိပေးတားမြစ်နေတဲ့ကြားကပဲ Weaker လူမျိုး40ကိုထိုင်းဆွေရကတရုတ်ကိုပြန်ပို့လိုက်ပါတယ်ထိုင်းမှာရောက်နေတဲ့ဝီကာတွေနေရပြန်ပို့တဲ့ကိစ္စကိုတရုတ်ဆူရဘက်ကလည်းအတည်ပြုပြောဆိုထားပါတယ်ဒီကြောင့်ရဲပေသတင်းကိုအခြေခံပြီးကိုစုံဝင်းနိုင်ကပြောပြပါမယ်ရှင
်တရုတ်နိုင်ငံမှာလူနည်းစုဝီကာမွတ်စလင်တွေကိုတရုတ်ဆူရကဖိနှိပ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေတဲ့ကြားကဝီကာ40ကိုထိုင်းဆူရကပြန်ပို့ခဲ့ပါတယ်ဖေဖော်ဝါရီလ28ရက်နေ့မှာဝီကာတွေထိုင်းကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တယ်ဆိုတာကိုတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလီဂျန်းကနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုအတည်ပြုပြောဆိုခဲ့ပါတယ
်2月27日40名中国籍的偷
渡29年内马迪欧နိုင်ငံသား40ကိုထိုင်းနိုင်ငံကနေပြန်ပို့ပေးခဲ့ပါတယ်ဒီလူတွေကိုတရုတ်နဲ့ထိုင်းနိုင်ငံတို့ရဲ့ဥပဒေတွေအပြင်နိုင်ငံတကာဥပဒေနဲ့ကျင့်ဝတ်ကျင့်ထုံးနေတဲ့အညီပြန်ပို့ပေးခဲ့တာဖြစ်ပါတယ်ဒါဟာနိုင်ငံဖြတ်ကျော်ကျူးလွန်တဲ့မောင်ခိုကူးမှုလိုရာဇဝတ်မှုတွေကိုနိုင်ငံပူးပေါင်းတိုက်ဖြတ်ခြင်းရဲ့ရလဒ်ဖြစ်သလိုသူတို့ရာသင့်ရထိုက်တဲ့အခွင့်အရေးတွေရရှိအောင်လည်းဆောင်ရွက်ပေးထားပါတယ်
နိုင်ငံရေးအင်အားစုတချို့နဲ့လူခွင့်ရေးအဖွဲ့အစည်းတချို့ကဝီကာတွေရှိနေတဲ့ရှင်ကျန်းဒေသနဲ့ဆိုင်တဲ့မဟုတ်မှန်တဲ့သတင်းတွေကိုလွှင့်နေပြီးဒီဒေသမတည်ငြိမ်အောင်လုပ်နေတဲ့အကြောင်းနဲ့လူခွင့်ရေးဆိုတဲ့နာမည်အောက်ကနေပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့လောက်ရက်တွေကိုတရုတ်အစိုးရအနေနဲ့လက်ခံမှာမဟုတ်တဲ့အကြောင်းပြောခွင့်ရလီကျန်းကပြောပါတယ်ဖိနှိပ်ညှဉ်းပန်းခံရမယ်လို့သတိပေးပြောဆိုနေတဲ့ကြားကဝီကာတွေကိုပြန်ပို့တဲ့ထိုင်းဆိုရရဲ့ဆုံးဖြတ်ချက်အပေါ်စေမကောင်းဖြစ်ရကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံယွန်နိဆီယာကပြောကြားလိုက်ပါတယ်။ဒါဟာမိခင်နိုင်ငံကိုပြန်ပို့ရင်ဖိနှိပ်ညှဉ်းပန်းခံရနိုင်ခြေရှိသူတွေကိုပြန်မပို့ရေးဆိုတဲ့အခြေခံမူကိုချိုးဖောက်ရကြသလိုထိုင်းဆိုရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ပြက်ကွက်တဲ့လှုပ်ရဖြစ်ကြောင်းယွန်နိဆီယာရဲ့လက်ထောက်အကြီးအကဲရူဗန်ဒီနီမနစ်ဒီဝဲလာကဖေဖော်ဝါရီလ28ရက်နေ့မှာပြောလိုက်တာပါ။နယူးယောက်မြို့အခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာချဆိုင်ရာညွှန်ကြားရေးမှူးအီလိန်ပီယာဆန်ကလည်းထိုင်းဆွေရကအခုလိုတရုတ်နိုင်ငံကလူနည်းစုဝေကာတွေနေရပြန်ပို့တဲ့လုပ်ရအပေါ်ဝေဖန်ပြောကြားလိုက်ပါတယ
် You know this is completely outrageous I mean the Thai government up until yesterday
ဒါဟာလက်ခံနိုင်စရာလုံးဝမရှိတဲ့လုပ်ရပါ February 26ရက်နေ့တိဝေကာတွေကိုတရုတ်နိုင်ငံပြန်မပို့ပါဘူးဆိုပြီးတော့ထိုင်းဆွေရကပြောထားခဲ့တာပါ ဒီလောက်ကထိုင်းဥပဒေကိုရောနိုင်ငံတကာဥပဒေတွေကိုပါချိုးဖောက်ရာရောက်တဲ့လောက်ဖြစ်ပါတယ
်အခုနေ့ဟာထိုင်းနဲ့တရုတ်နိုင်ငံအကြတန်တမာဆက်ဆံရေးတည်ဆောက်တဲ့နှစ်50ပြည့်ဖြစ်တာနဲ့အညီထိုင်းဝန်ကြီးချုပ်တရုတ်နိုင်ငံကိုတွားရောက်လည်ပတ်တာတွေရှိခဲ့တဲ့အပြင်တစ်ချိန်တည်းမှာဒီလူတွေကိုပြန်ပို့ပေးဖို့ထိုင်းအစိုးရပေါ်တရုတ်အစိုးရကအပြင်းထန်ဖိအားပေးနေခဲ့တယ်ဆိုတာသိသာစေတယ်လို့အီလိန်ပီယာဆင်ကပြောပါတယ်ဒီလူတွေနေရပြန်ပို့ခံရရင်ညှဉ်းပန်းနှိပ်စက်ခံရနိုင်တယ်လို့သူကဆက်ပြောပါတယ
် These men are at high risk now of detention
သူတို့တွေနေရပြန်ရောက်သွားရင်ဖမ်းဆီးနှိပ်စက်ခံရတာအဖြောက်ခံလိုက်ရတာဒါမှမဟုတ်အဲ့ဒီထက်ဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်ရခြင်းရှိပါတယ်အခုသူတို့ကတရုတ်နိုင်ငံနဲ့ပြန်ရောက်သွားပြီဆိုတော့သူတို့အတွက်ကျမတို့အများကြီးစိုးရိမ်မိပါတယ်ဒီကိစ္စမှာစိုးရိမ်မှုရှိတဲ့အစိုးရတွေအနေနဲ့လဲသူတို့တွေကိုကောင်းကောင်းမွန်မွန်ကြီးစုစောက်ရှောက်ထားတယ်ဆိုတာတေချာအောင်တိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုခုကစောင့်ကြည့်နိုင်ရေးတရုတ်အစိုးရကိုဖိအားပေးတောင်းဆိုသင့်ပါတယ
်တရုတ်နိုင်ငံအနောက်မြောက်ပိုင်းမှာတည်ရှိတဲ့ဝီဂါမွတ်စလင်လူနည်းစုတွေအခြေစိုက်နေထိုင်ရာရှင်ကျန်းဒေသအတွင်းဝီဂါတပ်သားလောက်ကိုဖမ်းဆီးအကျဉ်းချထားတာအပါအဝင်အဲ့ဒီဒေတာမှာလူခွေရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့လူခွေရေးအဖွဲ့တွေကတရုတ်အစိုးရကိုဆွဆွဲထားပါတယ်တရုတ်အစိုးရရဲ့ဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးလာကြတဲ့ဝေဂါ46ယောက်ဟာ2013နဲ့2014ခုနှစ်တွေအတွင်းထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးခြင်းခံခဲ့ရပြီးတဲ့နောက်လူမှုကြီးကြပ်ရေးအကျဉ်းထောင်မှာထိန်းသိမ်းခံထားကြရတာဖြစ်ပါတယ်သူတို့ကိုတရုတ်နိုင်ငံပြန်ပို့လိုက်ရင်ပြန်အစားထိုးလို့မရနိုင်တဲ့ဆိုးကျိုးတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ပြန်မပို့ဖို့ကုလသမဂ္ဂကပြီးခဲ့တဲ့လမှာပြောဆိုထားတဲ့ကြားကပဲထိုင်းအာဏာပိုင်တွေကပြန်ပို့လိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တပြပြီးခဲ့တာပါရှင်အခုဆက်ပြီးတော့ဒီရှမ်းနဲ့ကယားပြည်နယ်တွင်းကမြို့နယ်တချို့မှာရေရှားပါလို့ခက်ခဲကြုံနေရတာကိုလည်းတင်ပြပေးပါမယ်ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်မှာမျိုးနယ်၄ခုထက်မနည်းနဲ့၈၆စကန်းတွေမှာရေရှားပါတဲ့ပြဿနာကိုကြုံနေရပြီးဖြည့်ရှင်းမှုရံပုံငွေအခက်အခဲရှိတယ်လို့ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနက VOA ကိုပြောပါရယ်အမေရိကန်စုရရဲ့ USCID အကူအညီတွေရုတ်တရက်ရပ်ဆိုင်းသွားတာကလည်းဆေးဘေးဒုက္ခသည်တွေအကူအညီပေးရမှာတက်ရောက်မှုအများကြီးရှိလာတယ်လို့လည်းပြောပါရယ်ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင
်ဆေးဘေးရှောင်နေခိုလုံနေတဲ့ရှမ်းကယားနယ်စပ်ဒေသမှာဖေဖော်ဝါရီလဆိုင်ပိုင်းကလေးကရေရှားပါမှုပြဿနာရင်ဆိုင်ကြုံတွေ့နေရတယ်လို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနက VOA ကိုပြောပါတယ်အထူးသဖြင့်ကရင်နီပြည်နယ်ကလွိုက်ကော်ဒီမော့ဆိုဖရူဆိုမြို့နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်ကလူနေထူထပ်တဲ့ကျေးရွာနဲ့ဆစ်ဆောင်စခန်းတွေမှာရေရှားပါမှုပြဿနာကြုံတွေ့နေရတယ်လို့ဆိုပါတယ်ရေရှားတဲ့ပြဿနာရင်ဆိုင်နေရသူလူဦးရေကတသိန်းခွဲလောက်ရှိတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနမှူးကြီးခိုမာတီးယာကပြောပါတယ
်ဆိုတော့ဒီဒေတာတွေမှာကတော့ဖေဖော်ဝါရီကနေစပြီးတော့မှရေရှားပတ်မှုပြဿနာတွေကြုံရတာဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီမှာရှိတဲ့ဒီရေရှားပတ်မှုပြဿနာကြုံရတဲ့လူဦးရေကတော့တသိန်းနဲ့တသိန်းခွဲမှရှိတယ
်ဒီမြို့နယ်တွေဟာຫນွေရာသီရောက်တန်းရေတွင်းရေကန်စမ်းရီခန်းချောက်ပြီးရေရှားပါတာနှစ်စဉ်ကြုံတွေ့နေရပေမဲ့စစ်ပေးတံခံနေရတဲ့ကာလမှာပိုပြီးခံစားနေရတယ်လို့စစ်ပေးဆောင်တဲ့ကူညီရေးအဖွဲ့အစည်းတွေကပြောဆိုပါတယ်တောက်သုံးရီရရှိဖို့နှစ်မိုင်ကနေ3မိုင်ဝန်းကျင်လောက်ထိသွားရတဲ့အတွက်ရေကိုတည်ယူဖို့အခက်အခဲကြောင့်အများစုကဝယ်သုံးနေရတဲ့အခြေအနေဖြစ်လာတယ်လို့ကိုမာတီးယာကပြောပါတယ်
အလူထူတွေကဒီတည်ယူနံဖို့ရယူနံဖို့ဆိုအခက်အခဲတွေရှိတဲ့အတွက်ကြောင့်မလို့ဒီဝယ်ယူတုံးဆွဲရတဲ့ရှိလာတဲ့အလောကမဝယ်နိုင်တဲ့အခက်အခဲတွေရှိတော့ပေါ့ဒီနော
်ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC နဲ့ပရာဟိတအဖွဲ့အစည်းတွေကတောက်သုံးရေတည်ယူလှူဒန်းတာရှိပေမဲ့ရေရှားပေါင်းမှုဒုက္ခခံစားနေရသူအရေအတွက်များပြားလာတာကြောင့်လူတိုင်းကိုရေမလှူနိုင်တဲ့အခြေအနေနဲ့ရန်ပုံငွေအခက်အခဲရှိနေတယ်လို့ဆိုပါတယ်ကမ္ဘာတဝန်းထောက်ပံ့ပေးနေတဲ့ American အစိုးရရဲ့ USAID အကူအညီတွေရုတ်တရက်ရပ်ဆိုင်းသွားတာကြောင့်ကရင်နီဒေသကဆေးဘေးဒုက္ခသည်တွေကိုအကူအညီပေးတဲ့နေရာမှာထိခိုက်မှုအများကြီးရှိလာတယ်လို့ IC ရဲ့လူသားချင်းစာနာမှုကူညီရေးဌာနမှခိုမာတီးယာကပြောပါတယ
်အချောင်းမလို့သူတွေကိုတိုက်ရိုက်ကူညီဆောင်ရွက်ပေးနိုင်တဲ့အရာပုံငွေကူညီတွေကပိုပြီးတော့မှအခြားတဲ့ဖြစ်လာတဲ့ဒီကြပုံငွေအခက်အခဲတွေအများကြီးရှိတာပေါ့လေနော်
စီဗီဒုက္ခသည်တွေဟာရေလုံလုံလောက်လောက်မရရှိတာကြောင့်နောက်ဆက်တွဲကျန်းမာရေးပြဿနာရင်ဆိုင်လာရမှာကိုစီဗီဒုက္ခသည်တွေနဲ့အကူအညီပေးနေသူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ဒါတော့ချမ်းနဲ့ကယားပြည်နယ်အတွင်းမြို့နယ်တချို့နဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာရေရှားပါလို့ခက်ခဲကြုံနေရတဲ့အကြောင်းကိုညဝင်းအောင်ပြပြခဲ့တာပါ။ View American တန်ရဲ့ February 28ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို Washington DC ပြည်တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်လေးကိုတော့မြန်မာစံတော်ချိန်မနက် 6:00 နာရီကနေ 9:00 နာရီထိထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်ဟာကမ္ဘာမှာတော့ဒုတိယအကြီးဆုံးစီးပွားရေးအင်အားရှိပြီးသူ့ရဲ့စီးရေးအင်အားဟာလည်းအချိန်အဟုန်နဲ့ကြီးထွားလာနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကကက်သရင်းဟဲရစ်နဲ့လက်တလောတွေ့ဆုံမိန့်မြတ်ခါမှာပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုလူဆက်ဆံမှုထားရှိဖို့တော့လိုပါတယ်လို့လည်းဝန်ကြီးရိုဘီယိုကပြောပါတယ်။တရုတ်တို့ဆောင်းရတမျှသဘောတူသည်ဖြစ်စေမတူသည်ဖြစ်စေတချို့ကိစ္စရပ်တွေမှာတော့အမေရိကန်ဟာတရုတ်နဲ့ပြိုင်ဖက်ဆိုတာနားလဲပါတယ်။အမေရိကန်နဲ့တရုတ်တို့ကြားတိုက်ရိုက်ဆန့်ကျင်နေတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းဆက်ဆံမှုမရှိရင်ပဋိပက္ခတွေပေါ်ပေါက်လာနိုင်တဲ့အတွက်နိုင်ငံကြားဆက်သွယ်ဆောင်ရွက်မှုတွေထားရှိဖို့တော့လိုပါတယ်လို့ဝန်ကြီးရိုဘီယိုကပြောကြားသွားတာပါ။ဆိုလိုတာကအမေရိကန်ရဲ့ကုန်ပစ္စည်းတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတပ်တူတွေအတွက်တရုတ်နိုင်ငံကိုမိခိုအားထားနေရတာမျိုးတော့ဖြစ်လာမှာမဟုတ်ပါဘူး။နောက်ပြီးအင်ဒိုပစိဖိတ်ဒေတာကိုတရုတ်တို့ကပဲလွှမ်းမိုးချုပ်ကန်ထားတဲ့အခြေအနေမျိုးကိုလည်းအမေရိကန်ကခွင့်ပြုမှာမဟုတ်ပါဘူး။အမေရိကန်နဲ့လွတ်လပ်စွာကူတန်းရောင်းဝယ်မှုကိုကန့်တတ်နိုင်အောင်တရုတ်ကဩစာလွှမ်းမိုးထားတာမျိုးကိုလည်းအမေရိကန်ကလက်မခံနိုင်ပါဘူးလို့ဝန်ကြီးရိုဘီယိုကပြောကြားသွားပါတယ်။တရုတ်ရဲ့ဩဇာခံဖြစ်လာမှာမဟုတ်တဲ့ဂျပန်နိုင်ငံကတော့အမေရိကန်ရဲ့နှိကတ်တဲ့မဟာမိတ်နိုင်ငံဖြစ်ပါတယ်လို့လည်းဝန်ကြီးရူဘီယိုကအခိုက်အမာပြောဆိုခဲ့ပါတယ်။တောင်ကိုရီးယား၊ဖိလစ်ပိုင်၊ဩစတြေးလျနဲ့ဗီယက်နမ်နိုင်ငံတို့ဟာလည်းတရုတ်ရဲ့ဩဇာခံဖြစ်ဖို့စိတ်ဝင်စားကြမှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ကျွန်တော်တို့ဟာပစိဖိတ်ရဲ့ဝန်နိုင်ငံတွေဖြစ်ကြပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောကြားတော့ပါတယ်။Pacific ရေဝန်နိုင်ငံအဖြစ်တစုတစည်းတဲ့တည်ရှိဖို့နဲ့အပြန်အလှန်ဆက်ဆံရေးမပြတ်ဖို့ကိုလည်းရည်မှန်းထားတာဖြစ်တဲ့အတွက်ဒါဟာမကျော်သင့်တဲ့အနေအယောင်စီးဖြစ်ပါတယ်လို့လည်းဝန်ကြီးရူဘီယိုကပြောပါရယ်။မျှတမှုမရှိတဲ့ကုန်သွယ်ရေးဆောင်ရွက်ချက်တွေကိုလည်းအမေရိကန်ကကင်တွယ်မယ်လို့လည်းဝန်ကြီးရူဘီယိုကအလေးထားပြောကြားတော့ပါရယ်။အမေရိကန်တွေတဘောကျတဲ့တရုတ်ရဲ့ဝန်ဆောင်မှုဆိုရင်ကျွန်တော်တို့ကဆောင်ရွက်ခွင့်ပြုခဲ့ပါရယ်။ဒါပေမဲ့လို့အမေရိကန်ရဲ့ကုမ္ပဏီတွေကိုကြတော့တရုတ်နိုင်ငံထဲမှာအွန်လိုင်းကနေဘာမှဆောင်ရွက်လို့မရအောင်စီးမျဉ်းတွေတင်းကျထားပါတယ်။တရုတ်နိုင်ငံမှာလုပ်ကန်ခွင့်ရတယ်ဆိုရင်လေဒါကအမေရိကန်ရဲ့ညာနာမှုပိုင်ခွင့်ကိုခိုးယူပြီးတော့အမေရိကန်ကုမ္ပဏီတွေအောင်မြင်မှုမရအောင်ဆောင်ရွက်တာမျိုးပဲဖြစ်မှာပါ။ပြီးမှတရုတ်ကုမ္ပဏီနဲ့အစားထိုးလိုက်တာမျိုးဖြစ်ပါတယ်လို့လည်းဝန်ကြီးရိုဘီယိုကပြောကြားခဲ့ပါတယ်။သမ္မတဒိုနယ်ထရမ့်ကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆိုတာမျိုးရှိရမယ်လို့ထပ်ခါတလဲလဲပြောကြားထားပါတယ်။တရုတ်နိုင်ငံမှာအမေရိကန်ကုမ္ပဏီတွေလုပ်ကန်ခွင့်ရတယ်လို့မျိုးဒီမှာလဲတရုတ်ကုမ္ပဏီတွေကိုခွင့်ပြုဖို့လိုပါတယ်။အမေရိကန်ကုမ္ပဏီကိုတရုတ်တို့ကအခွန်သတ်မှတ်တယ်လို့မျိုးတရုတ်ရဲ့ကုမ္ပဏီကိုလည်းအခွန်ကောက်ရပါလိမ့်မယ်လို့ဝန်ကြီးရူဘီယိုကပြောပါတယ်။တန်ဝါရေးမှာပဋိပက္ခဖြစ်တာကိုမတွေ့ချင်ပေမဲ့လို့အမေရိကန်ကနှစ်တွင်တဲ့ချီရှင်းလင်းစွာချမှတ်ထားတဲ့ Taiwan Relation Act တိုင်ဝမ်ဆက်ဆံရေးဥပဒေဆိုင်ရာအာမခံချက်6ချက်ကိုဖိအားပေးတာဒါမှမဟုတ်ချိန်ချောက်ပြီးတော့ပြောင်းလဲလိုက်တာမျိုးကိုတော့အမေရိကန်ကဆန့်ကျင်ပါတယ်။တိုင်ဝမ်ဆက်ဆံရေးဥပဒေဟာအမေရိကန်ရဲ့မူဝါဒအတိုင်းဆက်ပြီးတော့တည်ရှိနေပါတယ်လို့လည်းပြောဆိုသွားပါတယ်။တရုတ်နိုင်ငံနဲ့အခြားကမ္ဘာနိုင်ငံတွေအပေါ်မှာထားရှိတဲ့အမေရိကန်ရဲ့မူဝါဒဟာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားကိုဥစွာပုံမအကျိုးဖြစ်ထွန်းစေရမှာလည်းဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်ပါ VUE ရဲ့အာဘူမဟုတ်ဘူးဆိုတာကိုအသိပေးပါရရှင်။ February 28ရက်တောက်ကြနေမနက်ခင် VUE စီစဉ်နေကိုမြန်မာစံတော်ချိန်မနက်9:00တိုင်းထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။ဒီစီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖတ်ယူနိုင်ပါရယ်။တနာရီသာရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေဖတ်ယူကြည့်ရှုနိုင်တယ်လို့ VUE မြန်မာပိုင်း Website, Facebook နဲ့ YouTube တို့ကနေလည်းနားဆင်ကြည့်ရှုလို့ရပါရယ်ရှင်။
VOA American တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဖေဖော်ဝါရီလ27ရက်တောက်ကြနေမနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ကျမတို့ရဲ့အခုဒီမနက်ခင်းအစီအစဉ်ဒုတိယပိုင်းနာရီဝတ်မှာတော့အဖက်စင်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးပါမယ်စစ်တပ်ရဲ့ငွေကြေးချိတ်ဆက်မှုတွေအကြောင်းကိုတင်ပြထားတဲ့ဦးအောင်ခေရဲ့မြန်မာရေးသုံးသက်ချက်နောက် TV အကြောင်းကိုယောဂအကြောင်းကြားရမယ်ကျမ်းမာရေးနဲ့တိုင်းရင်းသားတို့အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါပါအခုအရင်ဆုံးဦးအောင်ခေရဲ့မြန်မာရေးသုံးသက်ချက်ကိုကြည့်အောင်ပါရှင်တိုင်းပြည်ရဲ့စီးပွားရေးကိုချုပ်ကန့်ပြီးအာဏာတည်မြဲရေးအတွက်ငွေကြေးကိုထင်သလိုသုံးစွဲနေတာကြောင့်စစ်တပ်ဟာတပ်ဆိုးရှင်နေပါတယ်ဆီယနာရှင်စနစ်ကိုခြေမုံရမှာစစ်တပ်ကိုချိတ်ဆက်ထားတဲ့ငွေကြေးစနစ်ကိုဖျက်တောက်ပစ်ဖို့လိုအပ်တဲ့အကြောင်းဦးအောင်ခေကသုံးသပ်တင်ပြထားပါတယ်ရှင်
ဒီပေါင်းများစွာစစ်တပ်ကအနိုင်ကျင့်ပြီးမြမစီဝါရေးကိုကြီးစိုးလာခဲ့တဲ့အတွက်ပြည်သူလူထုဆင်းရဲနွမ်းပါပြီးစစ်ကောင်းဆောင်ပိုင်းကမိသားစုတွေကျန်းသာကျွယ်ဝလာကြပါတယ်ပြည်သူလူထုကိုဖိနှိပ်ရမှာသူတို့လက်ကင်ထားတဲ့စီဝါရေးအင်အားကိုသုံးပါတယ်ငွေကြေးကိုတင်တယ်လို့သုံးပါတယ်အရတားအစိုးရလက်ထက်မှာကျပ်တန်း3,000ဝါစီကရိုက်ထုတ်ခဲ့ပြီးမြဲသက္ကသလက်ထက်မှာကြက်တန်း3,000ရိုက်ထုတ်ထားပါလေ။မြမပြည်ဆိုင်ရာဝါရင့်ကုလသမဂ္ဂအထူးကိုယ်စားလှယ်3ဦးဟာစစ်အာဏာသိမ်းပြီးတလအကြာ2021မတ်လ1ရက်နေ့မှာအထူးအကြံပေးကောင်စီကိုဖွဲ့စည်းပါလေ။သူတို့3ဦးဟာမြမပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အဖြစ်6နှစ်တာဝန်ယူခဲ့သူပေါမောက်ခရန်ညီစီမြမပြည်ဆိုင်ရာကုလသမဂ္ဂအကျဲ့လက်ရှာဖွေရေးကော်မရှင်ဥက္ကဋ္ဌဥပဒေပညာရှင်မာဇူကီဒရူးစ်မန်နဲ့မစ်ရှင်အဖွဲ့ဝင်ဥပဒေပညာရှင်ခရစ်စီဒိုတီတို့ဖြစ်ကြပါသည်စစ်တပ်ရဲ့ငွေကြေးချိတ်ဆက်မှုကိုဖျက်တောက်နိုင်မှစစ်အာဏာရှင်စနစ်မိကုံးချုပ်မှာကိုသူတို့နားလည်ကြပါသည်ဒါပေမဲ့သူတို့ဟာစီးပွားရေးပညာရှင်မဟုတ်ပါဘူးဒါကြောင့်ဒီကိစ္စမှာစာရန်ရေးပြဖို့ဒေါက်တာရှွန်တန်လောကိုအကူအညီတောင်းပါလေ။ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးလုပ်ခဲ့တဲ့ရှွန်တန်လည်းရဲ့စာရန်ကိုဖေဖော်ဝါရီလ17ရက်နေ့ကထုတ်ပြန်ပါလေ။တိုင်းပြည်ပြည်သားကိုစစ်တပ်ကအခုလိုတိုက်ခိုက်နိုင်တာဟာတိုင်းပြည်ရဲ့ဗန္ဒာရေးကိုချုပ်ကန်တန်းနိုင်လို့ဖြစ်ပါတယ်။ဘ ਹੁ ဘာနဲ့ဗန်လုံငန်းစနစ်အခွန်ကောက်စနစ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းစတာတွေဟာစစ်တပ်ရဲ့ငွေကြေးရေတောက်မှုဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းတာကိုပြည်သူလူထုကခုခံတိုက်ခိုက်တဲ့အခါမှာစစ်တပ်ဟာတိုက်ပြည်စီးပွားရေးကိုစစ်ဆင်ရေးအတွက်အသုံးပြုလာပါတယ်တိုင်းပြည်ပြည်သားကလည်းသူတို့ငွေကြေးကိုစစ်တပ်နဲ့ကင်းနိုင်လို့မရကင်းအောင်ပြန်ဆောင်ကြပါတယ်ယုံကြည်စိတ်ရရသူတွေကိုကိုယ်ရဲ့ဖွဲ့စည်းပြီးငွေပြောင်းငွေလွှဲလုပ်တဲ့ဟွန်ဒီစနစ်ပြည်သူလူထုအသုံးပြုတာကိုစစ်တပ်လည်းဘာမှမတတ်နိုင်ပါဘူးရေဦးတော်လိုင်းကိုထောက်ပံ့ဖို့နဲ့စစ်ကောင်စီကိုအကူအညီမပေးဖို့ပြည်သူကကြီးမျိုးစုံသုံးပါလေလူမှုကွန်ရက်ကိုသုံးပြီးတော်လိုင်းရမုံဝင်ရှာကြပါလေအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရကတော့ခေတ်ပြိုင်ဗန္ဒာရေးအတတ်ပညာကိုသုံးပြီးကျန်ပက်ဗန္ဒာရေးစနစ်ကိုတည်ထောင်ပါလေတော်လာရင်းနဲ့တိဆောက်ရေးအတွက် online တွေဖွင့်ပြရေးဘဏ်ကိုအသုံးပြုနေပါတယ်။စုဆောင်ရေးကိုအားပေးဖို့ crypto ငွေကြေးကိုလည်းပန်တီထားပါတယ်။ငွေစုလက်မှတ်တွေထုတ်လုပ်ပြီးရမုံငွေရှာကြပါလေ။ computer ကျောင်းနဲ့လူငယ် IT ပညာရှင်တွေနဲ့အမိတ်ပေးဖို့သာနားလည်တဲ့စစ်ကောင်စီတို့ကြိုင်ဆိုင်နေကြတယ်လို့ပြောနိုင်ပါတယ်။စစ်တပ်ရဲ့ငွေကြေးချိတ်ဆက်မှုကိုဖျက်တောက်နိုင်မှသာတိုင်းပြည်စီးပွားရေးလည်းပြန်လဲနလန်ထလာမှာဖြစ်ပါလေဒီတော့တွင်စစ်ကောင်းဆောင်ပိုင်းနဲ့လက်နက်ကင်ပွဲစားတွေကိုအမေရိကန်ဥရောပဗြိတိန်ကနေဒါနယူးဇီလန်နဲ့ဩစတြေးလျတို့ကတန်းခတ်အရေးယူပါလေစင်ကာပူကတော့အရေးယူထားပါလေမှန်တောင်ကိုရီးယားနဲ့အိန္ဒိယကတော့အရေးမယူကြပါဘူးစစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်ကော်ပိုရိတ်တွေလည်းတန်းခတ်အရေးယူတာကိုခန့်နေရပါတယ်နယူးယောက်ဖက်ဒရယ်ဘာမာမြမဗဟုမန်ကအပ်ထားတဲ့ဒေါ်လာတန်း1000ကျော်ကိုအမေရိကန်သမ္မတအမိတ်နဲ့2021ဖေဖော်ဝါရီလမှာထိန်းချုပ်လိုက်ပါလေ။ EU ရောပါဖွဲ့ကထိန်းချုပ်ထားတဲ့ရုရှားပိုင်ငွေကြေးကရတဲ့အကျုံးများကိုယူကရိန်းကိုဆွဲပြောင်းပေးဖို့ကစိတ်ဝင်စားစရာကောင်းပါလေ။ထိန်းချုပ်ငွေကြေးကရရှိတဲ့အကျိုးအမြတ်ယူရိုတန်1500ကို2024ဇူလိုင်လကယူကရိန်းအစိုးရကို EU ဘက်ကဆွဲပြောင်းပေးလိုက်တာကိုလည်းရှင်းတန်းတော်ကဖော်ပြထားပါလေ။ဒါပေမဲ့ယူကရိန်းဟာတရှိတဲ့အစိုးရဖြစ်ပြီးNUG ကတော့အစိုးရအဖြစ်အပြည့်အမှတ်ပြုခံရတဲ့အဆင့်ကိုမရောက်သေးပါဘူး။ဒါကြောင့်မို့နယူးယောက်ဖက်ဒရယ်ဘာမှာတင်းကျုံရတဲ့ဗဟိုဘဏ်ရဲ့ဒေါ်လာတန်း1000ယောကိုလူမှုရေးအတွက်ထုတ်ယူသုံးစွဲနိုင်မဲ့နီလန်းတွေကိုရှာကြံသင့်တယ်လို့ဆိုပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရဟာဘဏ္ဍာရေးမှာတီးတွင်းကြံစည်နီလန်းတွေရဖို့ဆက်လက်ကြိုးပမ်းရမယ်လို့ရှင်းတန်းလာကဆိုပါတယ်။တော်လိုင်းရဲ့အတွက်ရန်ကုန်ကိုရရှိုံနဲ့မကပဲနှွေဦးပြပြေးရေးဗန်အောင်မြင်ဖို့နဲ့အနာဂတ်ဗန္ဒာရေးစနစ်အတွက်ပါအုံမြင့်ချနိုင်အောင်ကြိုးပမ်းရမယ်လို့ဆိုပါတယ်စက်ကောင်စီပိဆက်ရမယ်ကျွေးမီတွေဟာဆက်ဆုပ်ပွဲအားကောင်းတဲ့ကျွေးမီတွေသာဖြစ်ကြောင်းကျွေးရှင်တွေသိအောင်ကြေညာရပါလိမ့်မယ်ဒါမှသာစက်ကောင်စီရဲ့ကျွေးမီကိုနောက်တက်လာမယ့်အစိုးရကတာဝန်မယူဘူးဆိုတာကိုသဘောပေါက်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
။ဦးအောင်ခေပုံမှန်တင်ဆက်တဲ့မြန်မာပြည်သုံးသက်ချက်အစီအစဉ်ဖြစ်ပါရဲ့ရှင်။ VOA ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေကိုတော့ VOA website စာမျက်နှာအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်။TV ရောကအဆုံးသက်နိုင်ရေးနောက်ထပ်နိုင်ငံတကာသင်ကန်းစာတွေနဲ့စုပေါင်းလမ်းညွှန်ချက်တွေရှိလာနေပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါဗျ။ဘယ်လိုနောက်ထပ်နမူနာအတွေ့အကြုံကောင်းတွေနဲ့ဆက်လုပ်စရာလမ်းညွှန်ချက်တွေပါလဲ။ဒီကြောင့်ကိုတော့ Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငင်းစား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်တောက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
โอเคดอกเตอร์เซเมนเลลูติญาเดดอกเตอร์เตมองทวีครับเราเจอทีวีโยคะနောက်ဆုံးအချိန်တွေကိုပြောလာခဲ့တာမှာအရင်ပတ်တွေတုန်းကတော့ဆရာကြီးကုဆက်သေဆုံးတော့ညာနေသေးတာနောက်စောင့်ကြည့်ရမယ့်လက္ခဏာတွေပြီးရင်ဆေးရင်ပါနေကိုရှိုးတီဗီစင်ဖော်မှုဆက်ကြည့်နေတာနောက်ကာဝေထိတ်ချုပ်ကုသပညာပြီးရင်လည်းကဘာနဲ့နေမှာဂျိုးပန်းနေတာတွေနိုင်ငံတကာသင်္ကန်းစာတချို့တွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်ဒီနမူနာကောင်းတွေနဲ့ဆက်လုပ်တင်တာတွေကိုအဓိကပြောမှာမို့ဘာကလည်းစပြောနေလို့ဆက်
။ဟုတ်ကဲ့။ Ethiopia တို့ Tanzania တို့မှာဆိုလို့ရှိရင်လေဒီ multivirus molecular testing ကိုခေါ်တဲ့ဒီပညာပေါ့လေ။အဲ့ဒါကျတော့ဒီပိုးရှာတာလည်းမဟုတ်ဘူး။ virus ရောဂါမျိုးစုံကိုရှာနိုင်တဲ့ molecular testing အဆင့်ပိုအမြင်သွားပြီ။ပိုပြီးတော့လည်းကိုညာစီအများသွားပြီ။အဲ့ဒါမျိုးတွေကသုံးပြီးတော့ရှာတဲ့အတွက်ကြောင့် HIV ပိုးရှိတဲ့လူနာတွေလည်းဖော်ထုတ်နိုင်တယ် TB ပိုးကိုလည်းဖော်ထုတ်တယ်အသေးရောင်အတော်ဟာ C ပိုးကိုလည်းဖော်ထုတ်ပြီးတော့ကုသမှုတွေပေးနိုင်တာတော်တော်ကြီးအောင်ရင်ပါတယ်သူတို့ရဲ့သုံးဆွဲနိုင်စွာမော်ဒီ Ethiopia နဲ့ Tanzania မှာနမူနာတွေ့ခဲ့ပါတယ
်ဟုတ်ကဲ့ဆရာဆင်းရဲနိုင်ငံတွေဖြစ်ပေမဲ့ဒီနည်းပညာတွေပေါ့နော
်နည်းပညာအမြင့်တွေ
ဟုတ်ကဲ့နိုင်ငံတကာအကူအညီနဲ့သုံးနိုင်တဲ့အခါမှာဟိုထိရောက်လာတာပေါ့ဆရာ
ဟုတ်ပါတယ်
စောစောစီးကျိုးသိပြီးတော့ကျိုးကာလာနိုင်တဲ့အတွက်ကုသမှုတွေကကျလာဖို့လာလာပုံများလာတာပေါ့ဆရာနော
်မှန်ပါတယ်ဗျာနောက်တစ်ခါအဲ့လိုပဲဒီမော်ဘီယိုဆိုတဲ့အကွဲကွန်းဒီဂျစ်တယ်တက်ဒီအိန္ဒိယကုမ္ပဏီတစ်ခုကဆိုလို့ရှိရင်သူတို့ထုတ်လုပ်တဲ့ဒီ TrueNet ပစ္စည်းနဲ့ပဲရင်းနှောင်းကကျွန်တော်တို့ TV ပိုးကိုရှာတဲ့အခါမှာတလိပ်ကိုပဲရှာလိမ့်ရှိတယ်။တလိပ်ကိုပဲရှာနိုင်ခဲ့တယ်။တခြားသောခါယိုစကဖောက်တဲ့ရေထဲမှာဖောက်တာဆေးဝါးစပိုင်နယ်ဖလူးဘာအဲ့မှာရှာတာရှိတယ်။အဲသူကအဲ့ဒါနဲ့မကတော့ဘူး။အခုနောက်ဆုံးထွင်ထားတဲ့နေရာကလေး TV ရှာဖို့ပဲကလေးရဲ့ဝမ်းမစင်အဲ့ကနေပြီးတော့ဒီ TV ပိုးရောက်အောင်ရှာတဲ့နေကိုအကြအသေးတွေကမှသူတို့ဟောထုတ်နိုင်ငံကြီးဖြစ်ပါတယ်။အောင်မြင်ငယ်ကြီးဖြစ်ပါတယ်။ကလေး TV ယောဂကုသရေးနဲ့ကလေး TV ယောဂရရှာဝေးမှာအများကြီးထောက်ကပြုသွားတဲ့ဤပညာကိုရရှိနေပြီဖြစ်ပါတယ်
။ဟုတ်ကဲ့ဆရာကြီး။နောက်ရောအထူးသဖြင့်ဒီဆင်းရဲတဲ့နိုင်ငံတွေမှာအကြီးပါတဲ့သင်ကန်းစာတွေရှိခဲ့သေးလားဆရာကြီ
း။ဟုတ်ကဲ့။ဇမ်ဘီယာနဲ့ဇင်ဘာဘွေပေါ့။အဲ့နိုင်ငံနေမှာကျတော့သူတို့ရဲ့နမူနာကြားရလဲတော်ကောင်းပါတယ်။အဲ့တော့ညာဆုံးအဖြစ် TV စီမံချက်တွေမှာအကောင်းတဲ့ဒီပစ္စည်းတွေကတ်ခွဲကရိယာတွေတော့ဓမ္မဆက်အကောင်းစားတွေဆိုတာကခရိုင်အဆင့်တို့မြို့နယ်အဆင့်တို့မြို့ကြီးအဆင့်တို့ဆေးဝါးအဆင့်တို့မှာရှိတယ်။အဲ့တော့ကြားရင်မူသူတို့ကဂိုချုပ်ကံမှုများတယ်လို့သူတို့ကပြောကြတာပေါ့လေ။အဲ့လိုဟာမျိုးဂိုချုပ်ကံမှုရှော့နေနေတာရှော့ပြီးတော့ကြေးရွာတွေတော့ RC တွေပြည်ထောင်စုမှာအဌာနခွဲအဆင့်အထည်အောင်ကိုပဲပေးထားပြီးတော့ရုံကြီးနဲ့တော့ကျမိုင်ဝန်ထမ်းတွေကိုလေ့ကျင့်ပေးတယ်။ကတ်ခွဲကပညာရှင်တွေလေ့ကျင့်ပေးတယ်။အဲ့ဒီအောင်ရောင်းလွတ်တယ်။ကျောင်းရှိမှမဟုတ်ဘူး။ ဒီပညာတွေလက်စစ်မီးတွေရနေမှာမဟုတ်ဘူးအဲ့လိုနေရာတွေကိုလည်းမရရင်ဆိုလာနဲ့လက်စစ်မီးသုံးရင်အဲ့ဒီဓာတ်မှန်ရိုက်မယ် portable ဓာတ်မှန်ရိုက်မယ်ရိုက်ပြီးတော့အဲ့ဓာတ်မှန်မဖတ်တတ်ရင်အဲ့ technician ကလက်ခွဲပညာရှင်ကအီးမေးလ်နဲ့ဘယ်လောက်အင်တာနက်ကနေဆရာဝန်ကြီးကိုမြို့ကိုလှမ်းပို့လို့ရတယ်ပို့ပြီးတော့ဖတ်ခိုင်းလို့ရတယ်ဖတ်ခိုင်းပြီးတော့ဒါတီဗီလားဟုတ်လားမဟုတ်ဘူး concert လုပ်လို့ရတယ်အကြံဉာဏ်တောင်းလို့ရတယ်အဲ့ဒါဆိုဟိုကဟုတ်တယ်တတ်မှတ်နေဆိုရင်တော့တိုင်ပင်ပြီးတော့ယောဂါဖြစ်တော့ဆုံးဖြတ်နိုင်တယ်အဲ့ဒါမျိုးကိုသူတို့ကတော့ယောဂါရှာဖွေနီးလန်းတွေကိုဟိုချုပ်ကံမှုလျှော့ပြီးကျေးလက်ကျမ်းမာရေးအဆင့်တရောင်းလောက်ကံကွေးပေးခဲ့လို့အောင်မြင်တယ်လို့အဲ့ဒီဇမ်ဘီယာနဲ့ဇင်ဘာဝေနိုင်ငံတို့ကတင်ပြသွားတာရှိပါလိမ့်ခင်ဗျ
ဟုတ်ကဲ့ဆရာနောက်ရောဒီအောင်မြင်ခဲ့တဲ့ရလထူကြတာတွေ့တာဒီလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါသူတို့နိုင်ငံမှာဟိုဆေးရင်ပါမှုရှာဖွေမှုတောမှာပဲ life and person ဆိုတဲ့ TV စတာအဆင့်မြင့်နေသေးပါအဲ့ဆေးရင်ပါမှုရှာဖွေခြင်းကိုတောမှာအဲ့တောမှာပဲနေမှာပဲမရအောင်လုပ်ပေးနိုင်ပြီအိုးမြို့ထီအောင်ပို့နေဆရာဟို culture လို့ဆရာမလို့တော့ပဲနဲ့အဲ့ဒီပညာတွေလည်းဆိုတော့ကောင်းတာကိုတွေ့ရပါတယ်အဲ့တော့ဒါတွေကိုကျွန်တော်တို့ကနမူနာတွေပြောသွားခြင်းဖြစ်ပါတယ်အစည်းအဝေးမှာအဲ့တော့ဘာတွေအရှင်ညစ်မီဆောင်ရွက်ကြမလဲအရှင်ညစ်မီဆောင်ရွက်လို့ရှိရင်20 30NDV 2030ပြည့်မိမယ်လို့ယုံကြည်တယ်။ဘာတွေလုပ်တတ်မလဲ။အဲ့တော့လုံးဝဘာတွေလုပ်တတ်မလဲဆိုတာကိုတစ်ချက်ချင်းကျွန်တော်တို့ပြန်ပြီးတော့ Goa Declaration လို့ခေါ်ပါတယ်။ Goa ချိန်ညာချက်ဆိုတော့ထုတ်ပြန်လိုက်ပါတယ်။အဲ့ချိန်ညာချက်မှာဒီကျွန်တော်တို့ brainstorm လုပ်ပြီးတော့ဗောလေတက်ရောက်လာတဲ့လူတွေတို့ပြီးတော့ပေါ်ပြထားတဲ့အချက်လေးတွေရှိပါတယ
်။ဟုတ်ကဲ့ဆရာကြီး။ဒီအထက်ကနေအရေးပါတဲ့အချက်တွေကိုပြောပြပေးလို့ရမလားဆရာကြီ
း။ဟုတ်ကဲ့ပါ။အဲ့တော့ဟုတ်တယ်။ငါတို့လုပ်နိုင်တယ်။ငါတို့20 30မှာပြည့်ပြီးအောင်လုပ်နိုင်တယ်။ဘာတွေလုပ်တတ်မလဲဆိုတာဟာကိုတို့အချက်ချင်းပြောသွားတဲ့ချိန်မှာဒီပညာသစ်အသုံးပြုနိုင်မှုကြည်ကြဲပြန့်ပြန့်ချက်ထွင်ရမယ်နော်အခုကျွန်တော်ပြောခဲ့တဲ့ဒီပညာသစ်တွေကခက်မီဒီပညာတွေဖြစ်ပါတယ်ငွေကြီးကိုညှောက်မှုတွေများပါတယ်အားတွေသုံးပြနိုင်မှုတွင်းတွင်းကြဲကြဲကြည်ကြဲပြန့်ပြန့်ချက်ထွင်နိုင်တဲ့အတွက်ကိုလည်းလုပ်ကြမယ်အဲ့လိုလှုပ်ရှားပြန်အရှင်းမဆောင်ရမယ်နောက်တစ်ခါ WHO ကထောက်ခံထားပြီးသားဖြစ်တဲ့ TB ရှိမရှိစစ်ဆေးရေးနဲ့တခွဲကဒီပညာတွေကိုပြည်သူလူထုကိုအိမ်မောက်ဝအထီအောင်ရောက်အောင်လုပ်ပေးရမယ်အားတာကိုလုပ်ပေးဖို့ဦးစားပေးဆောင်ရွက်ပြန်နောက်တစ်ခါTV နဲ့ပတ်သက်တဲ့အများပြည်သူလူထုနဲ့ထိရောက်စွာတွေ့ထိဆက်ဆံနိုင်ရေးဟာအစ်င်တိုင်းမှာအရေးကြီးတယ်။အဲ့တော့မိလူဆောင်မှုပေးနေတဲ့ TV ဒူနာတွေအတွက်အတန်ကို TV project manager တွေ TV နဲ့ပတ်သက်တဲ့လုပ်နေတဲ့လူတွေဟာအတန်ကိုပြန်နားထောင်ပေးရမယ်။ဘာတွေပြောလဲဆိုတော့ feedback ကိုယူရမယ
်။ဟုတ်ကဲ့ဆရာ။နောက်ရောဒီအရေးကြီးတဲ့လုပ်စရာတွေရှိသေးလားဆရာကြီး
။နောက်တစ်ခါအမှုကြီးမှန်မြောင်းကိုပဲအားထားပြီးတော့လောကရှာဖွေနေတဲ့လုံးဝအားကိုးပြီးတော့ရှေ့တန်းတင်နေတုံ့ဆွနေရနေတယ်။ WHO ကိုထောက်ခံထားတဲ့molecular နည်းပညာကိုအစားထုတ်ပြီးဆောင်ရွက်ကြမယ်။နောက်တစ်ခုကကလေးများဟာ TB ရှိမရှိစစ်ဆေးရမှာတလိပ်ပေါ်တယ်မှာအားထားမနေတော့ဘဲနဲ့အခြားသောနမူနာပြည့်စုံတွေအဝမ်းစစ်ဆေးတာမျိုးတွေကိုလည်းပုံမချက်တင်လုပ်နိုင်အောင်ကြိုးစားရမယ်။နောက်က TB သန့်ချက်ဟာအခြားသောကျန်းမာရေးစီမံချက်တွေနဲ့တိုးချက်ချိတ်ဆက်ဆောင်ရွက်ရမယ်။ HIV AIDS ကုသရေးစီမံချက်တွေနောက်တစ်ခါအသက်အရွယ်သဝါစီပိုးကုသနေတဲ့ foundation တွေနောက်မွေးရဆေးဝါးအနေနဲ့ရှော့ရှားမှု harm reduction လုပ်နေတဲ့အဖွဲ့တွေနောက်အာရတလုပ်ငန်းဖွံ့ဖြိုးတာလုပ်နေတဲ့လုပ်ငန်းတွေနောက်ဆေးလေးနဲ့ဆေးရကြီးတဲ့ပစ္စည်းသုံးစုံမှုထိန်းချုပ်ရေးလုပ်ငန်းတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်ဖို့အရှိန်မြင့်ဆောင်မှာဖြစ်ပါလေ
ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာလူပေါ့နော် TV ဝန်တော်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေအတွက်စီးစံချမှတ်ပေးတာရောရှိနေလားဆရာ
ဟုတ်ကဲ့ TV ဝန်တော်ဝန်ကိုဖြစ်နေတဲ့နိုင်ငံများမှာဒုက္ခလက္ခဏာမပြတော့တဲ့လူတိုင်း TV ရှိမရှိသိစေရပါမယ်ဘုံတော့ဘုဖြစ်တဲ့နိုင်ငံတွေတော့ကျွန်တော်တို့ပါတယ်အဲ့ဒါကျွန်တော်တို့လူတိုင်းကိုတော့မှသူတို့ကသိစေဖို့ဆိုပြီးတော့သူတို့ကနေတော့ယောဂရှာဖွေဖော်ထုတ်နေသမှုပေါ့နော် Simply test and treat ပေါ့နော်ဒီနေ့တည်းမှာကုသလို့ရှာဖွေဖော်ထုတ်လို့တွေ့ပြီဆိုရင်တစ်ချက်ချင်းအဲ့ဒီကိုလူနာကိုသိပေးနိုင်အောင်ကြိုးစားရမယ်နော်အဲ့လိုပေးတာကလည်းစင်ရချမ်းသာမရွေးနော်သူကလူချမ်းသာမလို့သူကတော့ဂုံကြီးလို့လူကြီးတူကောင်းမလို့အမေမင်းကတော့နေဖို့ဆောင်မျိုးမဟုတ်ဘူးအကုန်လုံးဓာတ်ညွှန်ကြီးပြဖြစ်ပြရမယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ရှင်ဒီကျမ်းမာရေးကဏ္ဍကိုတော့အပတ်စဉ်ကြာတာပရိညာနဲ့စောင့်ကြမနက်ခင်းအစီအစဉ်တွေမှာထုတ်လင်းပေးနေပါတယ် View American တန်ရဲ့ February 28ရက်စောင့်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လင်းပေးမှာပါ။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျမ်းမာရေးအစီအစဉ်တွေကိုတင်ဆက်ခဲ့ပြီးတဲ့အခါမှာအခုကတော့တိုင်းရင်းသားလောအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။တိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်သတင်းတွေကိုနေကြားဒေသသတင်းတောက်တွေကပုံမှန်စုစည်းတင်ပြပေးနေတာပါရှင်။
တ်စင်တင်ဆက်သွားမယ်တရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျွန်မအမိပါနေဆက်ဒေသတရင်သားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့ကိုအေအေကပိတ်ဆို့ထားပြီးထိုစစ်ဆင်လာတာကြောင့်မြေပြင်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ KAO ဌာနချုပ်လိုင်စာမြို့နာကဂျီယန်စစ်ဆောင်စခန်းမှာမိန်းကလေးငယ်3ယောက်ပြန်ပြီးဆွဲခံရပြီးအသက်ခံလိုက်ရပါတယ်။တည်င်းလွာတွေထဲမှာတော့ချင်းမျိုးသားကောင်စီအဖြစ်ပူပေါင်းဖို့ချင်းလန်းကောင်စီနဲ့ဂျာကလာချင်းမျိုးသားအတိုင်ပင်ခံကောင်စီတို့သဘောတူလိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ကြောက်ဖြူမြို့ကိုအရခတတ်တော်အေအေကဝိုင်းပပိတ်ဆို့ထားပြီးထိုးစစ်ဆင်တာကြောင့်မြေပြင်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ကြောက်ဖြူမြို့နယ်စက်တိန်စေမော်ရှောက်ချောင်းနဲ့ဥကင်းစတဲ့ရွာတွေအနီးကနေရာလေးခုမှာစစ်ကောင်စီတပ်နဲ့အေအေတို့အကြားဖေဖော်ဝါရီလ26ရက်နေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုပါတယ်တိုက်ပွဲထဲစစ်တပ်ဘက်ကအထိနာခဲ့လို့ကြောက်ဖြူမြို့နယ်ထဲကအကြီးဆုံးတပ်စခန်းဖြစ်တဲ့ဒညဝတီရေတပ်စခန်းဌာနချုပ်အထိတပ်ဆုပ်သွားတယ်လို့ဒေသခံတွေကပြောပါတယ်။တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့မှာမြို့တိန်တိုက်ပွဲစတင်နေပြီလို့ဆိုကြပါတယ်
။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမြို့အနီးဂျီယန်စစ်ဆောင်စခန်းကမိန်းကလေးငယ်၃ယောက်ပြန်ပြေးဆွဲခံရပြီးအသက်ခံလိုက်ရတဲ့ဖြစ်စဉ်ကြောင့်စစ်ဆောင်တွေအထိတ်တလန့်ဖြစ်ကုန်ကြပါတယ်။ဒီလိုတပ်ဖြတ်လိုက်တဲ့ဖြစ်စဉ်ကိုထိရောက်စွာစစ်ဆေးအရေးယူပေးနိုင်ဖို့စစ်ဆောင်တွေကလူလာတယ်လို့ဆိုပါတယ်။ဂျီယန်စစ်ဆောင်စခန်းက၁၀နှစ်ကျော်အရွယ်မိန်းကလေးငယ်၃ယောက်ဟာဖေဖော်ဝါရီလ22ရက်နေ့ကပြန်ပြေးဆွဲခံရပြီးနောက်၃ရက်အကြာမှာတရခံကိုဖမ်းဆီးရမိခဲ့ပြီးကလေးငယ်၃ယောက်ရဲ့ရုပ်အလောင်းတွေပြန်တွေ့ခဲ့ကြတာပါ။ KIO ထိချုပ်နေမိတဲ့တခါမှမကြုံဖြစ်တဲ့ဖြစ်စဉ်ကြောင့် KIO အနေနဲ့အမှုကိုထိရောက်စွာဖော်ထုတ်အရေးယူပေးဖို့မိသားစုဝင်တွေနဲ့အတူစစ်ရှောင်တွေကတောင်းဆိုထားပါတယ်။
ကိုလာတမက်ကရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်ဟာရိုဟင်ဂျာအရေးကိုဖြည့်ရှင်းဖို့သက်ဆိုင်သူ stakeholder အားလုံးနဲ့စကားပြောဆိုနေတယ်လို့ဖေဖော်ဝါရီလ23ရက်နေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Julie Bishop ဟာရိုဟင်ဂျာတွေနဲ့တွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးရိုဟင်ဂျာအရေးနဲ့ပတ်သက်လို့အာရခတတ်တော် AA နဲ့ဆက်တွယ်ပြောဆိုမှုရှိမရှိမေးမြန်းမှုအပေါ်သက်ဆိုင်သူအားလုံးနဲ့စကားပြောဆိုနေတယ်လို့ဖြေကြားခဲ့ပါတယ်ရိုဟင်ဂျာအရေးနဲ့လက်ရှိမြန်မာအရေးတို့ဟာရှုပ်ထွေးနေပြီးကာလကြာရှည်ဖြစ်ပွားနေတဲ့အကျတဲတွေဖြစ်ကြောင်းလဲဂျူလီဘစ်ရှော့ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်တောင်ခမ်းအုပ်စုမှာဖြစ်နေတဲ့စစ်တပ်နဲ့တအောင်းတပ် TNLA တို့ကြားတိုက်ပွဲတွေစစ်တပ်ဘက်ကစိတ်ငွေ့ုံတိုက်ခိုက်နေတယ်လို့ TNLA ကပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့ကနေ26ရက်နေ့အထိနောင်ချိုမြို့နယ်တောင်ခမ်းအုပ်စုတွေကတောင်ရှီနဲ့မန်မော်ရွာကြားမှာရှိတဲ့စစ်ကောင်စီတပ်ရဲ့354အမြောက်တပ်ရင်းမှာနှစ်ဖက်ကြားတိုက်ပွဲပြင်းထန်လာပြီးစစ်တပ်ကစိတ်ငွေ့ဘုံတွေသုံးနေတာလို့ TNLA ကထုတ်ပြန်ထားပါတယ်အစိတ်ငွေ့ဘုံတွေကြောင့် TNLA တပ်ဖွဲ့ဝင်တွေမူဝီအော်အနာအောက်ဆီဂျင်ကြတာတွေခံစားရတာကြောင့်စီကူတာမှုတွေခံယူနေရတယ်လို့ထုတ်ပြန်ထားပါတယ်တစ်တုံရနှစ်ခွန်စစ်စင်ရေးတစ်နှစ်ကျော်ကာလအတွင်းစစ်ကောင်စီကအခုတစ်ကြိမ်အပါအဝင်အစိတ်ငွေ့ဘုံကို၃ကြိမ်ထုတ်သုံးခဲ့ပြီးနန့်ခမ်းမြို့စခန်းတစ်ကုံတိုက်ပွဲတုန်းကတစ်ကြိမ်နဲ့လာရှုမြို့အရှိဘက်မိုင်းကျက်အုပ်စုသိန်းတိုက်ပွဲတုန်းကတစ်ကြိမ်ဖြစ်တယ်လို့ TNL ကထုတ်ပြန်ထားပါတယ်
မွန်ပြည်ပေါင်မြို့နယ်ကမိသက်ဦးစီးမှုအပါအဝင်လုပ်ငန်းရှင်6ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDFC ငွေကြေးနဲ့ရိတ်ခါတွေထောက်ပံ့ပေးနေတဲ့ဆိုတဲ့စွပ်စွဲချက်နဲ့စစ်ကောင်စီကလာရောက်ဖမ်းဆီးသွားတယ်လို့ရဲတပ်ဖွဲ့နဲ့နှိစတဲ့သူတွေကပြောပါတယ်။ပေါင်မြို့နယ်မိသက်ဦးစီးမှုဦးမြတ်ကိုကိုပေါင်မြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုဦးစီးမှုဦးကျော်မြို့လိုင်တော်ဝင်ပေါ်ရာဆောင်ပိုင်ရှင်ကိုစာနီလုပ်ငန်းရှင်တွေဖြစ်တဲ့ကိုမိုးငယ်ကိုစော်ဝင်းမြင့်တော်ကြွကြွဆန်တို့ကိုဖေဖော်ဝါရီလ24ရက်နေ့မှာဖမ်းဆီးသွားတာဖြစ်ပါတယ်။ဒီဖမ်းဆီးမှုဟာဖေဖော်ဝါရီလ23ရက်နေ့ကအုတ်တန်တရာတွင်းရွာနေပြင်ပကျူရှင်ဆရာဦးရဲထွန်းနိုင်ဖမ်းဆီးခံရပြီးနောက်ဆက်တွဲကွင်းဆက်ဖမ်းဆီးမှုဖြစ်တယ်လို့ဒီနေ့ဒီချိန်ထိပဲမှာဖမ်းဆီးထားတယ်ဆိုတာလည်းမသိရသေးတာကြောင့်သူတို့ရဲ့အသက်အန္တရာယ်အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။
ချင်းကွေတပ်ဖွဲ့စီတဲ့မင်းတပ်ထိန်ချုပ်နေမိတဲ့မှာဤထိန်ကြတဲ့ပြည်သူတွေအနေနဲ့မလ15ရက်နေ့နောက်ဆုံးထားပြီးလက်နက်အနှံကြဖို့စီတဲ့မင်းတပ်ကအတိပေးထုတ်ပြန်ထားပါတယ်စီတဲ့မင်းတပ်အနေနဲ့မင်းတပ်မျိုးထိန်ချုပ်နေမိတဲ့မှာလက်နက်ခဲယမ်းထိန်ချုပ်နိုင်ရေးပြည်သူလူထုကိုလက်နက်ခဲယမ်းနဲ့ဖောက်ခွဲရေးအန္တရာယ်ကနေကာကွယ်နိုင်ရေးအတွက်အလေးထားဆောင်ရွက်နေတယ်လို့ဆိုပါတယ်လက်နက်တွေကိုဝယ်ယူထားကြောင်းဖိုင်လုံမှုရှိတဲ့ဆိုရင်ဥမှတ်ထားတဲ့စုကြီးငွေတွေကိုထုတ်ယူနိုင်တယ်လို့ဆိုပါတယ်တကယ်လို့သတ်မှတ်ရက်ကြော်ပြီးလက်နက်ခဲယမ်းကင်ဆောင်တာလက်ဝဲထားရှိတာရောင်းဝယ်ဖောက်ကားတာတွေလုပ်ရင်တော့ပြင်းပြင်းထန်ထန်အရေးယူခံရမယ်လို့စီတဲ့မင်းတပ်ကဆိုပါတယ
်အခုတော့သတင်းတော်တွေတင်ဆက်ပြီးသွားမှာပါချင်းတော်လိုင်းရင်အားစုနှစ်ဖွဲ့ဖြစ်တဲ့ချင်းလန်းကောင်စီ CC နဲ့ဂျာကလာချင်းအမျိုးသားအတိုင်ပင်ခံကောင်စီ ICNCC တို့ကချင်းအမျိုးသားကောင်စီဆိုတဲ့နာမည်နဲ့ကောင်စီတစ်တရက်ကိုပူးပေါင်းဖွဲ့စည်းဖို့သဘောတူလိုက်ကြပါတယ်ဒီကြောင်းကိုတော့ကိုရောဘက်ကစူးစီးထားပါတယ
်။ချင်းတော်လိုင်းအားစုနှစ်ဖွဲ့ကမီဇိုရမ်ပြည်နယ်အိုင်ဇောမြို့မှာပြည်နယ်ဝင်ကြီးချုပ်ပူလောက်သူအမဦးဆောင်နဲ့ငင်းချင်းအကျူးဆောင်အဖွဲ့ရဲ့ဦးဆောင်မှုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ဒီသဘောတူညီချက်ထွက်ပေါ်လာတာဖြစ်ပါတယ်။ချင်းပြည်သူတွေအတွက်ကောင်စီနှစ်ရက်ရှိနေတာကမဖြစ်သင့်ကြောင်းလက်ခံယုံကြည်ကြပြီးကောင်စီတစ်တရက်ပေါင်းစည်းဖို့သဘောတူခဲ့ကြတာပါ။ကောင်စီနာမည်ကိုချင်းမျိုးသားကောင်စီလို့ခေါ်ဖို့သဘောတူညီခဲ့ကြတယ်လို့ဖေဖော်ဝါရီလ26ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်ချင်းမျိုးသားကောင်စီအမြန်ဆုံးပေါ်ပေါက်လာရေးအတွက်ချင်းမျိုးသားဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးအဖွဲ့ကလည်းဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့ချင်းလန်းကောင်စီဒုတိယဥက္ကဋ္ဌတဲ့ဇလိုင်းမင်းညူကပြောပါတယ
်ကျွန်တော်တို့မလေးရှိကင်ဆွဲနေတဲ့ constitution နဲ့ charter draft တွေကိုယူလာပြီးတော့မှ compile ပြန်လုပ်ရမှာပေါ့လုပ်ပြီးတော့မှဒီမှာသဘောထားတွေစုစည်းပြီးတော့မှအတူတကွပြန်လဲပေါင်းစည်းနိုင်ဖို့ဒီ constitution အနေနဲ့တစ်ဆင့်စုစုစည်းစည်းညီညွတ်ညွတ်နဲ့လက်တွဲနိုင်ဖို့တော့ကို drafting committee ဖွဲ့မယ်ဆိုတာကိုသဘောတူခဲ့ကြပါတယ်ဒါတော့အမြန်ဆုံးဖြစ်မြောက်ဖို့လဲကျွန်တော်တို့စူးစမ်းရမှာဖြစ်တယ်
ဒါရီပြီးရင်တော့ချင်းလန်းကောင်စီနဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီတို့ကိုဖျက်သိမ်းပြီးတခုရီတော့ကောင်စီအောက်မှာတစုတစီတဲ့ရက်တီသွားကြမယ်လို့ဆိုပါတယ်ဒါဟာအနာဂတ်ချင်းပြည်ချင်းလန်းတည်ဆောက်တဲ့နေရာမှာများစွာအကျိုးရှိလာလိမ့်မယ်လို့စလိုင်းမင်းညူကဆက်ပြောပါတယ
်မဖြစ်မနေဒီချင်းမျိုးသားတွေစူးစီညို့ဖို့လိုအပ်တယ်စူးစီညို့မှသာလင်းကျွန်တော်တို့ရဲ့ဒီချင်းပြည်ချင်းလန်းမျိုးသားတည်ဆောက်ရေးချင်းပြည်တည်ဆောက်ရေးမှာအားကောင်းမောင်းတဲ့ကျွန်တော်တို့လိုလာတဲ့ကိုပိုင်ပြဌာန်းခွင့်ကိုပိုင်ဥစ္စာခွင့်တွေကိုကောင်းမွန်စွာကျွန်တော်တို့ဖော်ဆောင်နိုင်မှာဖြစ်တဲ့အတွက်အခုလိုဆူဆူလိုက်ချက်ကျွန်တော်တို့လိုလာတဲ့ပန်းနိုင်ဟာတိတ်မွေးတိတ်ခင်မှာကျွန်တော်တို့ရောက်ရှိလိမ့်မယ်လို့ကျွန်တော်မျှော်မှန်းတယ်
ချင်းတော်လိုင်းအားစုနှစ်ခုကြားသဘောတူညီချက်ထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းနိုင်ငံရဲ့လိလသုံးသပ်သူတယောက်ဖြစ်တဲ့ India Forum မြန်မာတီထောင်သူ Slide တော်ကတော့အခုလိုသုံးသပ်ပါတယ
်အဓိကတော့ဒီသဘောတူညီချက်ထွက်လာတဲ့ဆွေးနွေးမှုနောက်ွယ်ကဘာတွေရှိတယ်လဲဆိုတဲ့ဟာကအဓိကပေါ်ကြတယ်ခေါင်းဆောင်တွေကငါတို့မရှိလုံးလို့မရတော့ရှိလုံးမယ်ဆိုတဲ့ဒီအမှန်တကယ်ချင်းလူမျိုးအတွက်အပြောင်းလဲရေးလိုလားချက်နဲ့ဒီထွက်လာတဲ့စာဆိုရင်တော့ဒါရလကောင်းထွက်မယ်လို့ကျွန်တော်မြင်တယ်မဟုတ်ဘဲနဲ့ဒါမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖိအားဟာမျိုးကိုမလွန်ဆန်နိုင်ဘဲနဲ့အလွေကူဆုံးဖြစ်တဲ့ဒီအပြုတ်သဘောဆောင်တဲ့သဘောတူညီချက်လောက်ပဲဖြစ်တယ်ဆိုရင်တော့ဒါကဟိုချင်းအရေးအဖြစ်အမှန်တကယ်ရလကောင်းထွက်လာဖို့အတွက်ဟိုမတိချာဘူးလို့တော့ကျွန်တော်မြင်တယ
်မြန်မာ့ຫນွေဦးတော်လှန်ရေးမှာခုခံတော်လှန်စစ်အားကောင်းခဲ့တဲ့ချင်းပြည်မှာနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းမျိုးသားတအူစင်နဲ့ပူးဆောင်တဲ့ချင်းပြည်ကောင်စီနဲ့ချင်းငင်တော်အဖွဲ့ဝင်တွေပါဝင်တဲ့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီစုပြီးနှစ်ချမ်းကွဲခဲ့တာဖြစ်ပါတယ်ဒီလိုနှစ်ချမ်းကွဲခဲ့တာကြောင့်အချင်းချင်းကြားစစ်ရေးမှပါဝတ်တိုင်မှုတွေရှိနေတယ်လို့ချင်းပြည်ရဲ့တော်လှန်ရေးမှလည်းအဟန့်တားဖြစ်စေခဲ့တယ်လို့ထောက်ပြမှုတွေရှိနေပါတယ်ခင်ဗျာ
ပထူးတင်နန်းကျောင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားပစ်ခတ်မှုဖြစ်ပြီးတော့နှစ်ယောက်သေဆုံးသွားခဲ့တဲ့အကြောင်းကိုတော့ကျွန်မအမေကတင်ဆက်ထားပါရယ်ရှမ်းပြည်တောင်ပိုင်းရက်ဆောင်မြို့နယ်ပထူးမြို့မှာရှိတဲ့လေးကျင်းရီတင်နန်းကျောင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းအကြားပစ်ခတ်မှုဖြစ်ပြီးတော့နှစ်ယောက်သေဆုံးသွားခဲ့တယ်လို့တပ်တွင်းစေယုံဝန်ထမ်းတွေကပြောပါရယ်ဒါနဲ့ပတ်သက်ပြီးတော့စီရီယံဘူကြီးစင်ရော်က
တပ်သားတွေစုဆောင်းမှုကြောင့်တော့မဖြစ်တော့ဘူးဗျသူတို့ဂိတ်တစ်ခုခုပေါ့เนาะသူတို့ဒီအဲ့ဒီတောင်ကြီးဘာထူးတက်နေမှာရှိတယ်သူတို့အဲဂိတ်တစ်ခုခုမှာသူတို့စူပေါင်းစပေါင်းနေရင်းနဲ့အဲဒီလိုမျိုးတက်ချင်းမတူရင်ပို့ပြီးတော့ဒီလက်မောင်းဖက်လက်ချင်းမတူရင်ရက်တောက်တဲ့နေရာတို့ကျွန်တော်တို့ဂိတ်ကြီးကောက်တဲ့နေရာတို့ပေါ့เนาะအဲ့လိုမျိုးအဝေးမတည့်တာကနေစကားများနိုင်ကြီးရှိတယ်ဗျ
ဖေဖော်ဝါရီလ20ရက်နေ့မှာအချင်းချင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်
အောင်ပန်းမြို့မှာရှိတဲ့တမတော်ဆေးရုံနှင့်ဂဒင်900ကိုပို့ဆောင်ခဲ့ကြပေမဲ့တန်ရပြင်းထန်ပြီး2ယောက်လုံးသေဆုံးသွားတာလို့ဆိုပါရယ်သေဆုံးသွားတဲ့သူ2ယောက်ဟာတောင်ကြီးမြို့အခြေဆိုင်အမှတ်359အမြောက်တရင်အမတာကတက်ကြကြီးအောင်မြင်တဲ့ဘာထူးလေးချင်းရဲ့အကြောင်းကတက်ကြကြီးမင်းစော်ဦးတို့ဖြစ်ပြီးဘာထူးတက်မှာအရာရှိတင်တန်းတက်နေကြတဲ့သူတွေဖြစ်တယ်လို့တက်တွင်တဲ့အရင်းမြစ်တွေကဆိုပါရယ် CDM ပူကြီးစင်ရောဆက်ပြောတာကတော့
အချင်းချင်းဖြစ်ပြီဆိုရင်ဖုံးဖိတယ်ဖုံးဖိတယ်ပေါ့နော်ဖုံးကိုလုံးဝကိုဖုံးဖိတယ်အဲတရင်ကိုအပြောက်ကိုပဲလှုပ်ထားတာတက်ပြင်းကိုမပြောနဲ့ကျွန်တော်တို့အောက်ခြေပေါ့နော်အောက်ခြေရဲပေါ့တောင်မှပဲပေးမကြည့်တော့ဘူးပေါ့နော
်အရင်အနာမသိမ့်ခင်မှာဆိုရင်လက်ယုံတက်နဲ့တိုက်ခတ်ရေးတက်တွေကို6လရှေ့တန်းထွက်ခိုင်းပြီးဂျန်နဲ့6လကတော့နောက်တန်းမှာအနားယူခွင့်ပေးထားတယ်လို့ဆိုပါတယ်အခုလက်ရှိမှာတော့လက်ယုံတက်တွေကိုအနာမပေးတာကြောင့်စိတ်ဖိစီးမှုတွေဖြစ်ပြီးမကြခဏတက်ပြေးမှုတက်တွင်ပြစ်ခတ်မှုတက်တွင်လှုပ်ကြမှုတွေဖြစ်လာနေတယ်လို့တက်တွင်သတင်းအရင်းမြစ်တွေနဲ့ CDM စစ်မှုတန်းတွေကဆိုကြပါတယ်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမြို့ကိုအေအေကဝိုင်းပတ်ပစ်ဆို့ထားပြီးထုတ်ဆစ်စင်လာတာကြောင့်မြေပြင်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမြို့နားရှိဂျေယန်စစ်ဆောင်စခန်းကမိန်းကလေးငယ်3ယောက်ပြန်ပေးဆွဲခံရပြီးအသက်ခံလိုက်ရပါတယ်။
ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ
타이엔드린다우တွေပုံမှန်ဆူစီတင်ဆက်ပေးနေတဲ့타이엔드린လောအစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းစောင့်ပါတွေကိုတော့ view website စာမျက်နှာ burmese.voanews.com အပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင်။ view American တိုင်းရဲ့တောက်ချာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲတင်ပြပေးပါဦးမယ်ရှင်။ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်လို့အမေရိကန်ရဲ့စန့်ကျင်မှုကြောင့်ဒီအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြား၃နှစ်ကြာဒီနှစ်နိုင်ငံတန်ရာရှိတွေအပြန်အလှန်ပြင်းထန်တန်ပြေးခဲ့တာကြောင့်မပြေမလည်ဖြစ်နေတဲ့တန်တမန်ဆက်ဆံရေးကိုချောမွေအောင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေရှာကြံဖို့အတွက်နှစ်ဖက်တန်ရာရှိတွေကြာသာပြီးနေကတူရကီနိုင်ငံအစ္စတန်ဘူမြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒီလစောပိုင်းတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တယ်လီဖုန်းကနေဆက်သွယ်စကားပြောကြားခဲ့တာအပါအဝင်နှစ်နိုင်ငံစားထိတွေ့ဆက်ဆံမှုတွေလုပ်နေရကနေအခုဒီနှစ်ဖက်တန်ရာရှိတွေတွေ့ဆုံကြတာလည်းဖြစ်ပါရဲ့ရှင်။နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစောပိုင်းရွှေ့ဆိုင်ထားတဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကသွင်းကုန်တွေအပေါ်မှာအခွန်25ရာခိုင်နှုန်းတိုးကောက်မဲ့ကိစ္စကိုရှေ့သတင်းပတ်မှာစတင်မယ်လို့ကြာသာရင်းတွေကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီတရုတ်သွင်းကုန်ပစ္စည်းတွေကိုလည်းရှေ့သွင်းဘက်ကစပြီးတော့နောက်ထပ်သွင်းကုန်ခွန်10ရာခိုင်နှုန်းထပ်တိုးကောက်မဲ့အကြောင်းသမ္မတထရမ့်က Truth Social လူမှုကွန်ရက်ကနေတစင်ပြောဆိုလိုက်ပါတယ်။တရုတ်သွင်းကုန်တွေကိုတော့ပြီးခဲ့တဲ့လကပဲ10ရာခိုင်နှုန်းအခွန်တိုးမြင့်သတ်မှတ်ခဲ့ပြီးအခုနောက်ထပ်10ရာခိုင်နှုန်းထပ်ပြီးတော့တိုးမှလည်းဖြစ်ပါရဲ့ရှင်။နောက်မြန်မာနိုင်ငံမှာဘာသာရေးဖိနှိပ်မှုတွေရော့ပါစေရေးအတွက်ဖိနှိပ်ခံရသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကယက်တီပေးဖို့နောက်အကူအညီတွေပေးအပ်ဖို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကကြီးမှုချင်ပါတဲ့အွန်လိုင်းကြားနာပွဲမှာမြန်မာနိုင်ငံကတက်ရောက်ဆွေးနွေးသူတွေကတောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံအသွင်ကူးပြောင်းကာလမှာနိုင်ငံအတွင်းဘာသာရေးဖိနှိပ်ခံရသူတွေရဲ့အခြေအနေနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်လာစေဖို့နောက်ထပ်ခြေလှမ်းတရက်ဆိုတဲ့ခေါင်းစဉ်နဲ့လွတ်တော်အမတ်တွေသတင်းမီဒီယာတွေအပါအဝင်အွန်လိုင်းလူလူဆွေးနွေးပွဲကိုဖေဖော်ဝါရီလ29ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်နဲ့အတူဒီမနက်ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်စီစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ပါ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ဖေဖော်ဝါရီလ28ရက်တောက်ကြနေ့မနက်ခင်း VOA Radio စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါ။ရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ digital line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဘက်ကို radio line တို့မီတာ25 30နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ရုပ်သံအစီအစဉ်တစ်ခုလုံးကို VOA Facebook နဲ့ YouTube စာမျက်နှာတွေကလည်းထုတ်လွှင့်ပေးပါရရှင်။အားလုံးပဲကျန်းမာပေးခင်ကြပါစေ။ကျွန်မခင်ဗျူထွေးပါ။နောက်စီစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်။